Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ဗျာခင်ဗျာတော်တာရှင်များရှင်လန်းချက်မိကြပါစေ VOA American တန်က2019ခုနှစ်ဒီဇင်ဘာလ22ရက်ကြာတာဝတီနေ့နံနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတရက်ထုတ်လွှင့်ပေးနေပါပြီလိုင်းဒိုမီတာ32 40 49ဒီကနေနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်ဆက်မှုပြပါခင်ဗျာအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါ
မင်္ဂလာမနက်ခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်ပြည်ထောင်စုရဲ့အခွန်စနစ်ပြည်ပြောင်းလဲရေးဥပဒေမူကြမ်းကိုလွတ်တော်နေရာစလုံးကမဲခွဲအတည်ပြုလိုက်ပါပြီရုရှားလူမျိုး5ဦးနဲ့ချက်ချန်ခေါင်းဆောင်တို့ကိုအမေရိကန်ကတန်ခတ်ပိတ်ဆို့လိုက်ပါတယ်မြန်မာအစိုးရကသူ့ကိုပြည်ဝင်ခွင့်ပေးဖို့ညှဉ်းဆန်လိုက်ကြောင်းကုလသမဂ္ဂလူ့ခွင့်ရေးထူးဆောင်စံစစ်ဆေးရေးမှူးမစ္စယန်ဟီလီကဗိုလ်ထုနေမှာပြောပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမခွန်ညွန့်နဲ့အတူတင်ပြပေးမှာပါခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာတွေလည်းမှာဆိုရင်တော့
We're disappointed by this. We encourage all member states to allow access to all of the human rights mechanisms.
ဒါကတော့မြန်မာနိုင်ငံဆိုင်ရာကုလလူခွင့်ရေးအထူးစုံစမ်းစစ်ဆေးရေးမှုကိုမြန်မာနိုင်ငံလာရောက်ခွင့်ပြုဖို့မြန်မာအစိုးရကညှင်းပယ်လိုက်တဲ့အတွက်စိတ်ပြတ်မိတဲ့အကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့လက်ထောက်ပြောခွင့်ရသူပြောသွားတာဖြစ်ပါတယ်။နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။အဲ့ဒါအပြင်ရခိုင်ပြည်နယ်အတွင်းမှာတွေ့ရတဲ့ရုပ်အလောင်းတွေနဲ့ပတ်သက်ပြီးတော့စစ်တပ်ကသူတို့ဟာသူတို့စုံစမ်းစစ်ဆေးမယ်ဆိုတော့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကယုံကြည်မရှိဘူးလို့ပြောဆိုလိုက်တဲ့အကြောင်းဖန်စီကန်ရိုက်တာသတင်းတောင်နှစ်ဦးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာစတဲ့သတင်းလွှာတွေကိုကြားဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးမှာပါအခုတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလှိုင်နဲ့မက်ခွန်ညိုတို့ကတင်ပြပေးကြပါလိမ့်မယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုရဲ့အခွန်စနစ်ပြည်ပြင်ပြောင်းလဲရေးဥပဒေမူကြမ်းကိုလွတ်တော်နေရာစလုံးကမဲခွဲအတည်ပြုလိုက်ပြီးဖြစ်တာကြောင့်သမ္မတဒေါ်နယ်ထရမ့်နဲ့ရီပပ်လီကန်လွတ်တော်အမတ်တွေအောင်ပွဲခံနေကြပြီဖြစ်ပါတယ်။ဒါဟာသမ္မတထရမ့်အနေနဲ့ပထမဆုံးကြီးမားတဲ့အောင်မြင်မှုရရှိလိုက်တာလည်းဖြစ်ပါတယ်။ကျွန်တို့တို့ဟာအမေရိကန်ပြည်ထောင်စုပြန်လဲကြီးကြဲအောင်လှုပ်ဆောင်နေကြပါပြီလို့အင်ပီရိုမြက်ခင်းမြန်မာဗိုလ်ထုနေ့ကကျင်းပတဲ့အောင်ပွဲခံမိန့်ခွန်းအတွင်းသမ္မတထရမ့်ကထည့်သွင်းပြောကြားခဲ့ပါတယ်။အခွန်စနစ်ပြည်ပြင်ပြောင်းလဲရေးဥပဒေမူကြမ်းကိုထောက်ခံအားပေးခဲ့ကြတဲ့အထက်လွှတ်တော်လူများစုခေါင်းဆောင်မစ်ချ်မက်ကွန်နယ်အောက်လွှတ်တော်ဥက္ကဋ္ဌပေါ်ရိုင်ယန်နဲ့ဒုသမ္မတမိုက်ပန်စ်တို့ကိုလည်းနာမည်တက်ပြီးသမ္မတကချီးမွမ်းခဲ့ပါတယ်။ဒါဟာတမိုင်းမှာအကြီးမားဆုံးအခွန်ကောက်ခံမှုရှော့ချပေးတဲ့ဝိသေသထူးခြားတဲ့အစီအစဉ်ဖြစ်ကြောင်းလဲသမ္မတထရန့်ကပြောပါတယ်။ဒီဥပဒေမူကြမ်းကိုထောက်ခံတဲ့သူတွေကတော့အခွန်ပေးဆောင်ကြတဲ့အမေရိကန်ပြည်သူတွေအနေနဲ့2018ခုနှစ်စံပိုင်းမှာသူတို့ရဲ့ဝင်ငွေတိတိတသားပြောင်းလဲလာတာကိုတွေ့ရမှာဖြစ်ကြောင်းပြောပါတယ်။ The Tax Cut and Jobs Act အခွန်ကောက်ခံမှုရှော့ချခြင်းနဲ့အလုပ်ကင်ဖန်တီးခြင်းဥပဒေလိုအမည်ပေးထားတဲ့ဒီဥပဒေမူကြမ်းကိုလွတ်တော်နေရာစလုံးမှာရှိတဲ့ Republican အမတ်အများစုရဲ့တခဲနဲ့ထောက်ခံမှုနဲ့မဲခွဲအတည်ပြုလိုက်တာဖြစ်ပါတယ်။ Democrat လွတ်တော်အမတ်တွေကလည်းဒီဥပဒေမူကြမ်းကိုတင်းညစ်တင်းညွတ်ထဲကန့်ကွက်မဲပေးခဲ့ကြပါတယ်။ဒီဥပဒေမူကြမ်းကိုသမ္မတ Trump က Christmas မတိုင်ခင်လက်မှတ်ထိုးမယ်လို့ပြောထားတာကြောင့်သူလက်မှတ်ထိုးပြီးရင်ဥပဒေအဖြစ်အတည်ဖြစ်လာတော့မှာပါ။
ချက်ချင်းအစိုးရရဲ့အဂရိလိုက်စားမှုကိုထုတ်ဖော်ဖို့ကြိုးစားတဲ့ပြည်သူတွေကိုစိုးစိုးရရဖိနှိပ်ချေမှုန်းခဲ့တဲ့ချက်ချင်းအာနာရှင်ရန်ဇန်ကာရီယော့ဖ်အပါအဝင်ရုရှားလူမျိုး9ယောက်ကိုအမေရိကန်ကဗန်နာရေးဆိုင်ရာအမည်မဲ့စီရင်သွင်းလိုက်ပါတယ်ချက်ချင်းခေါင်းဆောင်ကာရီယော့ဖ်ဟာလူတွေအစနာပျောက်သွားတာနဲ့ဥပဒေမဲ့တပ်ဖြတ်မှုတွေကိုကြီးကြပ်ကုတ်ခဲ့ကြတဲ့အမေရိကန်ဗန်နာရေးဝန်ကြီးဌာနကဗုဒ္ဓဦးနေမှာပြောခဲ့ပါတယ်ကာရီယော့ဖ်ရဲ့နိုင်ငံရေးပြိုင်ဘက်တွေအနေနဲ့တဦးကလည်းကာရီယော့ဖ်ရဲ့ပုဂ္ဂိုလ်ရေးဆိုင်ရာမပြေလည်မှုအရာညှဉ်းပန်းနှိပ်စက်မှုတွေကိုခံခဲ့ရပြီးတဲ့နောက်သူ့ရဲ့ညွှန်ကြားချက်နဲ့ပဲအသက်ခံခဲ့ရတယ်လို့ယူဆချက်တွေရှိပါတယ်။ဒါအပြင်ထောင်ပိုင်လည်းဖြစ်ချက်ချင်းပြည်ထောင်ရေးဝန်ကြီးလည်းဖြစ်သူ AUF ကတည်းကလည်းဥပဒေမဲ့တပ်ဖြတ်မှုနဲ့လိန်တူချင်းဆက်ဆံသူအမျိုးသားတွေပေါ်အနိုင်ကျင့်ဖိနှိပ်မှုအပါအဝင်တခြားလူခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်ခဲ့ကြောင်းအမေရိကန်ပြည်ထောင်စုကစွပ်စွဲခဲ့တာပါ။အလက်ရှိရှီရှန်ညာဂျူလီယာမာယိုရိုဗာအန်ဒရီပက်ဗလော့တို့တို့ဦးကလည်းအမေရိကန်ဒေါ်လာတန်း230အခွန်ပေးဆောင်ရမှာလိန်လယ်မှုကိုလျှို့ဝှက်ပူပေါင်းကြံစီခဲ့ကြတယ်လို့ရုရှားအခြေစိုက် Hermitage Fund အဖွဲ့ရဲ့ရှင်းလင်းကထုတ်ဖော်ခဲ့တဲ့အကြောင်းအမေရိကန်ပြည်ထောင်စုကအခိုင်အမာပြောဆိုထားပါတယ
်။အမေရိကန်ပြည်ထောင်စုကိုသွားလို့တဲ့တူရကီနိုင်ငံသားတွေအနေနဲ့ပြည်ဝင်ခွင့်ဗီဇာပြန်လျှောက်ခွင့်ရသွားပြီဖြစ်ပါတယ်။ဒါပေမဲ့ဆောင်ရမယ့်အချိန်ကတော့အတော်လေးကြာမယ်လို့ဆိုပါတယ်။ပြည်ဝင်ခွင့်ဗီဇာလျှောက်လာတဲ့အတွက်လူတွေအင်တာဗျူးရနိုင်မယ့်အစောဆုံးအချိန်ဟာ2019ခုနှစ်ဇန်နဝါရီလမှာဖြစ်မှာကြောင့်အခုကစပြီးတစ်နှစ်ကျော်စောင့်ကြရမှာဖြစ်ပါတယ်။အစ္စတန်ဘူမြို့မှာရှိတဲ့အမေရိကန်တန်ရုံးဝန်ထမ်းမက်တင်တိုပုစ်ကိုတရှုံမှုနဲ့ဖမ်းဆီးလိုက်တာကိုလက်တော့ပြန်တဲ့အနေနဲ့ အမေရိကန်ပြည်ထောင်စုကိုယာယီလာကြမဲ့တူရကီနိုင်ငံသားတွေပြည်ဝင်ခွင့်ဗီဇာလျှောက်ထားခွင့်ကိုရပ်ဆိုင်းထားကြောင်းတူရကီမှာရှိတဲ့အမေရိကန်တန်ယုံကအော်တိုဘာလ၈ရက်နေ့ကကြေညာခဲ့ပါတယ်။အဲဒီလောက်ရကိုလက်စားချေတဲ့အနေနဲ့အမေရိကန်မှာရှိတဲ့တူရကီတန်ယုံကလည်းပြည်ဝင်ခွင့်ဗီဇာလျှောက်ထားမှုတွေကိုပိတ်ပင်ခဲ့ပါတယ်။ဝါရှင်တန်ဒီစီမြို့ကိုတူရကီဝန်ကြီးချုပ်ဘီနာလီယီလ်ဒီရင်လာရောက်လက်ပတ်တဲ့နိုဝင်ဘာလအတွင်းမှာနိုင်ငံစလုံးကဗီဇာနဲ့ဆိုင်တဲ့လုပ်ငန်းတွေကိုအကန့်အသတ်နဲ့ပြန်လည်လုပ်ဆောင်ခဲ့ကြပါတယ်
။အမေရိကန်ကဂျေရုဆလင်ကိုအစ္စရေးမြို့တော်အဖြစ်အတိအမှတ်ပြုမှုပေါ်မှာကုလသမဂ္ဂအထွေထွေညီလာခံအရေးပေါ်အစည်းအဝေးတရကြာသပတေးနေ့မှာခေါ်ယူဖို့ရှိပြီးအဲ့ဒီအစည်းအဝေးမှာအမေရိကန်တင်ပြချက်ကိုကန့်ကွက်သူမှန်သမျှကိုမှတ်သားထားမှာဖြစ်တဲ့အကြောင်းကုလသမဂ္ဂဆိုင်ရာအထူးကိုယ်စားလှယ်တွေကိုအမေရိကန်တန်မတ်ကြီးနီကီဟယ်လီကသတိပေးလိုက်ပါတယ်။သမ္မတဟာဒီမဲပေးမှုကိုစောင့်ကြည့်နေမှာဖြစ်ပြီးဘယ်နိုင်ငံတွေကကန့်ကွက်မဲပေးတယ်ဆိုတာကိုပြန်ပြီးတင်ပြဖို့လည်းသူကိုမှာကြားထားတဲ့အပြင်ဒီကိစ္စနဲ့ပတ်သက်ပြီးအသေးစိတ်ကိုအမေရိကန်ကသေသေချာချာမှတ်တမ်းတင်ထားမှာဖြစ်ကြောင်းကိုလည်းပြောပါတယ်။ဒီလအစောပိုင်းမှာအမေရိကန်သမ္မတဒေါ်နယ်ထရမ်ကအမေရိကန်ရဲ့ကာလရှည်ကြာထရှိခဲ့တဲ့မူဝါဒကိုပြောင်းလဲပစ်ခဲ့ပြီးဂျေရုဆလင်ကိုအစ္စရေးရဲ့မြို့တော်အဖြစ်တည်မှတ်ပြုကြောင်းနဲ့အမေရိကန်တန်ယုံတစ်ကိုအဲ့ဒီမှာတွားဆောက်ဖို့ပြင်ဆင်ရေးစတင်ပြင်ဆင်ဖို့ကိစ္စတွေကြေညာခဲ့ပါတယ်။ဒီကြေညာချက်နဲ့ပတ်သက်ပြီးတနင်္လာနေ့ကလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံအနေနဲ့14နိုင်ငံတို့ကဆုံးဖြတ်ချက်မူကြမ်းအတွက်မဲပေးခဲ့ကြပေမဲ့အမေရိကန်ကဗီတိုအာဏာသုံးပြီးတော့ဆုံးဖြတ်ချက်ကိုပယ်ချခဲ့ပါတယ်။အမေရိကန်ရဲ့တန်ယုံကိုဘယ်နေရာမှာထားမယ်ဆိုတာဘယ်နိုင်ငံကမှပြောခွင့်မရှိဘူးလို့လည်းတမ်မတ်ကြီးဟာလီကမဲခွဲဆုံးဖြတ်ပြီးမှအဖွဲ့ဝင်နိုင်ငံတွေကိုပြောခဲ့ပါတယ
်။ UAE ဘီဝီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1905ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကတဲ့နေ့ကိုဆက်လက်ကြေညာပေးနေပါတယ်ခင်ဗျာ။မြန်မာအစိုးရကသူ့ကိုပြည်ဝင်ခွင့်ပေးဖို့ညှဉ်းဆန်းလိုက်ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအလူခွင့်ရေးအထူးစုံစမ်းရေးမှူးမစ္စယန်ဟီလီကဗိုလ်ထုနယ်မှာပြောပါတယ်။မြန်မာနိုင်ငံတွင်းကလူခွင့်ရေးအခြေအနေကိုစုံစမ်းမှုအတွက်မစ္စယန်ဟီလီဟာလာမယ့်ဇန်နဝါရီလအတွင်းမြန်မာနိုင်ငံကိုတွားရောက်ဖို့ရှိနေတာပါ။ဒါပေမဲ့အဲ့ဒီခီးစဉ်အတွက်သူမကိုပြည်ဝင်ခွင့်မပေးတဲ့အပြင်ပူးပေါင်းဆောင်ရွက်မှုပါပြုလုပ်မှာမဟုတ်ကြောင်းမြန်မာအစိုးရကဗိုလ်ထုနယ်မှာပြောကြားလိုက်ပါတယ်။သူ့ကိုပြည်ဝင်ခွင့်ပေးဖို့မြန်မာအစိုးရဘက်ကညှဉ်းဆန်းလိုက်တဲ့အပေါ်စိတ်ပျက်မိကြောင်းကုလသမဂ္ဂအတွင်းအမှုချုပ်ရဲ့လက်ထောက်ပြောခွင့်ရဖာဟန်ဟတ်ကဗိုလ်ထုနယ်မှာ VOE ကိုပြောပါတယ်မြန်မာအစိုးရအနေနဲ့အဲ့ဒီဆုံးဖြတ်ချက်ကိုပြန်ပြင်လိမ့်မယ်လို့မျက်နှာကြောင်းလဲကုလသမဂ္ဂအရာရှိတွေကပြောပါတယ်မစ္စယန်ဟီလီကိုပြည်ဝင်ခွင့်မပေးဖို့မြန်မာအစိုးရရဲ့ဆုံးဖြတ်ချက်အပေါ်ဒေါသထွက်မိကြောင်း Amnesty International နိုင်ငံတကာလူငင်းချမ်းသာကွင်းအဖွဲ့ကြီးကလည်းကြေညာချက်ထုတ်ပြန်ပါတယ်ရန်ဟီလီဟာ2014ခုနှစ်မှာမြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်အဖြစ်စတင်တာဝန်ယူတဲ့အချိန်ကစလို့မြန်မာနိုင်ငံကို6ကြိမ်ရောက်ရှိခဲ့ပြီးသူ့ရဲ့နောက်ဆုံးအစီရင်ခံစာမှာရိုဟင်ဂျာတွေပေါ်စနစ်တကျလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့အကြောင်းတင်ပြခဲ့ပါတယ်
ထိန်ထိန်ခံထားရတဲ့ writer သတင်းတော်နှစ်ဦးကိုရဲဘက်ကစစ်ဆေးနေတာပြေဆုံးလို့နှီးဖြစ်နေပြီးမကြခင်သူတို့အမှုကိုယုံတင်စစ်ဆေးနိုင်တော့မယ်လို့မြန်မာအစိုးရဘက်ကထုတ်ပြန်ခဲ့ပါတယ်။ကိုဝါလုံးနဲ့ကိုချော်စိုးဦးတို့ကိုဖမ်းဆီးထားတာသတင်းတစ်ပတ်ရှိလာပြီဖြစ်ပြီးသူတို့ကိုရဲအရာရှိတွေကရန်ကုန်မြို့ပြင်ကစားတောက်ဆိုင်တစ်ခုမှာညစာစားဖို့ချိန်ဆတဲ့အတွက်သွားခဲ့ကြခဲ့ပြီးတဲ့နောက်ပြန်ရောက်မလာတော့တာဖြစ်ပါတယ်။အဲ့ဒီချိန်ကစပြီးအခုထိသူတို့ကိုဘယ်မှာချုပ်နှောင်ထားတယ်ဆိုတာမသိရသေးပါဘူး။အနာပိုင်တွေကတော့သူတို့ဟာမြန်မာနိုင်ငံကိုလိုနီခေတ်ကတည်းကကျင့်သုံးလာခဲ့တဲ့နိုင်ငံတော်ရဲ့အစိုးရလျှို့ဝှက်ချက်ဥပဒေပုံမှန်3ကိုကျူးလွန်ဖောက်ပြခြင်းရှိမရှိဆိုတာစစ်ဆေးနေတာလို့ပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်6သိန်းခွဲကျော်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးသတင်းတောက်နှစ်ယောက်ကသတင်းရယူကိုစူးစမ်းနေတာပါ။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အတွက်ရှင်းနေငှားခွင့်ရမှာဖြစ်တယ်လို့မိသားစုနဲ့လည်းတွေးခွင့်ပေးမယ်လို့ဒေါအောင်ဆန်းစုကြည်ရဲ့ပြောခွင့်ရသူကဗုဒ္ဓဟူးနေ့မှာပြောတဲ့အကြောင်းရိုက်တာသတင်းမှာဖော်ပြထားပါတယ်။သတင်းတောက်တွေရဲ့လူခွင့်ရေးပေါ်မှာရက်တပ်ဖွဲ့ဝင်တွေကလေးစားလိုက်နာမှုရှိမရှိကိုမေးမြန်းခဲ့ရမှာတော့ပြောခွင့်ရသူကရဲရရှိတွေကိုဥပဒေနဲ့ညီဆောင်ရွက်ဖို့ညွှန်ကြားထားတယ်လို့ပြောကြခဲ့ပါတယ်။သူတို့နှစ်ဦးဟာပြစ်မှုကျူးလွန်ကြောင်းထင်ရှားရင်ထောင်ဒဏ်14နှစ်ထိကြာခံရပွဲရှိပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာအခြေအနေတွေပုံမှန်ပြန်ဖြစ်စေဖို့နဲ့ဒေသရင်းဖွံ့ဖြိုးတိုးတက်ရေးအတွက်ပူးပေါင်းဆောင်ရွက်ဖို့အိန္ဒိယနဲ့မြန်မာနိုင်ငံကြားနားလည်မှုစာကြုံလွှာကိုဗိုလ်ထုနေ့ကလက်မှတ်ရေးထိုးခဲ့ပါတယ်။အိန္ဒိယနိုင်ငံကြားရေးအတွင်းဝန် S. ဂျိုင်ရှန်ကာနဲ့မြန်မာအစိုးရလူမှုဖွံ့ဖြိုးရေးကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးစိုးအောင်တို့နေပြည်တော်မှာလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။နားလည်မှုစာကြုံလွှာအရဘင်္ဂလားဒေ့ရှ်ကနေရခိုင်ပြည်နယ်တဲကိုပြန်လာမဲ့ဒုက္ခသည်တွေနေရပြန်တဲ့အခါအရေးပေါ်လိုအပ်ချက်တွေကိုဖြည့်ဆည်းပေးရင်းနဲ့နေအိမ်ဆောက်လုပ်ရေးကိုအိန္ဒိယကအကူအညီပေးမှာဖြစ်ပါတယ်။မြန်မာနိုင်ငံကိုတရားဝင်ခီးစဉ်ဖြစ်ပမာဆုံးရောက်လာတဲ့မစ္စတာဂျိုင်ရှန်ကာဟာ နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပြီးအခုလိုတွေ့ဆုံစဉ်အတွင်းမြန်မာနဲ့အိန္ဒိယနိုင်ငံကြားပူးပေါင်းဆောင်ရွက်မှုဆက်လက်တိုးမြှင့်ရေးရခိုင်ပြည်နယ်တွင်းလူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာအိန္ဒိယကအကူအညီပေးမဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့အတာဝန်ခံရုံးကသတင်းထုတ်ပြန်ပါတယ်မစ္စတာဂျန်ရှန်ကာဟာနေပြည်တော်မှာနိုင်ငံတော်အတာဝန်ခံရုံးပြည်ထောင်စုဝန်ကြီးဦးကျော်တင်းဆွေနဲ့လူမှုဖွံ့ဖြိုးရေးကယ်ဆယ်ရေးနဲ့နေရာပြန်လည်ချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေရုနဲ့လည်းတွေ့ဆုံခဲ့ပါတယ်ခင်ဗျာ
တရုတ်နိုင်ငံဟာကမ္ဘာပေါ်မှာသတင်းသမားအကျဉ်းသားအများဆုံးရှိတဲ့နိုင်ငံဖြစ်ကြောင်းနယ်စည်းမခြားသတင်းတောက်များအဖွဲ့ RSF ရဲ့နှစ်စဉ်ထုတ်ပြန်တဲ့အစည်းအဝေးခန်းစာမှာဖော်ပြလိုက်ပြီးတရုတ်နိုင်ငံမှာလက်ရှိထိမ့်သိမ်းခံထားရတဲ့သတင်းတောက်ပေါင်း52ဦးရှိတယ်လို့ပြောပါတယ်။သတင်းသမားတွေပေါ်ကျူးလွန်တဲ့အကြမ်းဖက်မှုတွေနဲ့ညှဉ်းပန်းဖိနှိပ်မှုတွေအကြောင်းတနင်္လာနေ့ကထုတ်ပြန်တဲ့ RSF ရဲ့နှစ်စဉ်အစည်းအဝေးခန်းစာမှာတရုတ်နိုင်ငံဟာသတင်းသမားတွေနဲ့ဘလော့ဂါတွေအပေါ်ရည်ရွယ်ချက်ရှိရှိထားပြီးနှီးလန်ပေါင်းစုံနဲ့အရေးယူနှိပ်ကွပ်နေတယ်လို့ဖော်ပြထားပါတယ်။အစိုးရဟာသူ့ရဲ့တိုက်ခန်းတွေပေါ်မှာတည်တဲ့အထိထောင်ဒဏ်ချမှတ်ထားတာမျိုးမဟုတ်တော့ပဲသူတို့ရဲ့ကျန်းမာရေးအခြေအနေဆိုးဝါးလာပြီးအကျဉ်းထောင်တွေထဲမှာတည်ဆုံသွားအောင်တမင်လုပ်နေတယ်လို့ရေးသားထားပါတယ်။ဒီအစည်းအဝေးခန်းစာမှာတရုတ်နိုင်ငံရဲ့အတိုက်ခံလက်ဖြစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်လက်ဖြစ်တဲ့လူရှောင်ဘူနဲ့ဘလော့ဂါရန်တုံချန်တို့ဟာအကျဉ်းထောင်ထဲမှာကင်ဆာရောဂါကိုခံပြင်းထန်စွာခံစားခဲ့ကြရပြီးမသေးဆုံးခင်မှာမှဆေးရုံကိုတင်ပို့ကူတာပေးခဲ့တဲ့အကြောင်း RSF ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။လူဟာဒီမိုကရေစီဆိုင်ရာကြေညာစရန်အခန့်ရှိကိုပူတွဲရေးသားသူဖြစ်ပြီးနိုင်ငံတော်ပုံကန့်မှုနဲ့2009ခုနှစ်မှာထောင်ဒဏ်17နှစ်ချမှတ်ခံထားရသူဖြစ်ပါတယ်။
နော်ကိုရီးယားနျူကလ িয়ার ပြိပခါနဲ့တက်ဆိုင်တဲ့တိုးတက်ဖြစ်ပေါ်မှုတွေကိုဆွေးနွေးဖို့အမေရိကန်ပြည်ထောင်စုနဲ့ကနေဒါနိုင်ငံတို့ကဗန်ကူးဗားမြို့မှာလာမယ့်ဇန်နဝါရီလ16ရက်နေ့မှာဂျပန်နဲ့တောင်ကိုရီးယားအပါအဝင်နိုင်ငံခြားရေးဝန်ကြီးများရဲ့ထိပ်သီးဆွေးနွေးပွဲတစ်ခုကျင်းပဖို့စီစဉ်နေပါတယ်။မြောက်ကိုရီးယားနျူကလ িয়ার ပြိပခါကိုတန်တမာရေးနီလာနဲ့အဖြေရှာရေးဟာအရေးပါကြောင်းနဲ့ဖြစ်နိုင်ခြေလဲရှိကြောင်းကနေဒါနိုင်ငံခြားရေးဝန်ကြီးခရစ်စီယာဖရီလန်ကကနေဒါကိုရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တီလာဆန်နဲ့ပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းသတင်းထုတ်တွေကိုပြောပါတယ်။ကိုရီးယားစစ်ပွဲကာလတုန်းကကုလသမဂ္ဂရဲ့နိုင်ငံတပ်ဖွဲ့တွေကိုဆေးလွတ်ပေးခဲ့တဲ့နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေလည်းစီးပွားဘက်ကိုတက်ဖို့ဖိတ်ကြားมาဖြစ်ပါတယ်။အဲ့ဒီနိုင်ငံတွေအပြင်ဂျပန်တောင်ကိုရီးယားနဲ့အိန္ဒိယတို့လည်းတက်ရောက်ကြมาဖြစ်ပါတယ
်။ထိုနိုင်ငံနိုင်ငံကသတင်းတွေကိုကူစော်ဝင်လှိုင်နဲ့မခွာညူလို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းတော်တွေတင်ဆက်ဖို့အချိန်ရောက်ပါပြီ။မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းတော်တွေတော့ရှောက်တင်ဆက်ပေးပါမယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးစုံစမ်းစစ်ဆေးရေးမှူးမစ်ရန်ဟီလီကိုပြည်ဝင်ဝင်ပေးဖို့နဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရကငင်းဆန်လိုက်တဲ့အပေါ်မှာစိတ်ပျက်မိတဲ့အကြောင်းကုလသမဂ္ဂအတွေ့အမှုချုပ်ရဲ့လက်ထောက်ပြောခွင့်ရဖာဟန်ဟာကဗိုလ်ထုနေမှာပြောကြားလိုက်ပါတယ်မြန်မာအစိုးရရဲ့အဲ့ဒီဆုံးဖြတ်ချက်ပေါ်ဝေခွဲရခက်နေပြီးတော့စိတ်ပျက်မိတဲ့အကြောင်းမစ္စယာဟီလီကလည်းမနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်အပြည့်စုံကိုကိုဇော်ဝင်းလိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံအတွင်းကလူခွင့်ရေးအခြေအနေတွေကိုစုံစမ်းဖို့အတွက်မစ္စယာဟီလီဟာလာမယ့်ဇန်နဝါရီလအတွင်းမြန်မာနိုင်ငံကိုတွားရောက်ဖို့ရှိနေတာပါဒါပေမဲ့အဲ့ဒီခီးစဉ်အတွက်သူမကိုပြည်ဝင်ခွင့်မပေးတဲ့အပြင်ပူးပေါင်းဆောင်ရွက်မှုပါပြုလုပ်မှာမဟုတ်ကြောင်းမြန်မာအစိုးရကဗိုလ်ထုနေမှာပြောကြားလိုက်ပါတယ်သူမကိုပြည်ဝင်ခွင့်မပြုဖို့မြန်မာအစိုးရရဲ့ဆုံးဖြတ်ချက်အပေါ်စိတ်ပျက်မိကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့လက်ထောက်ပြောခွင့်ရFahan Haka VOA ကိုပြောပါတယ
် We're disappointed by this. We encourage all member states to allow access to all of the human rights mechanisms of the US.
ဒီဆုံးဖြတ်ချက်ကိုကျွန်တော်တို့စိတ်ပျက်မိပါတယ်။ကုလသမဂ္ဂစနစ်တွင်းမှာရှိတဲ့လူခွင့်ရေးဆိုင်ရာရန်ညားတွေနဲ့အညီဆောင်ရွက်ခွင့်ပြုဖို့ဖွဲ့ဝင်နိုင်ငံအားလုံးကိုကျွန်တော်တို့တိုက်တွန်းပါတယ်။ Miss Healy ဟာတတိပုဂ္ဂလပညာရှင်တဦးလည်းဖြစ်ပါတယ်။သူဟာအတွင်းရေးမှူးချုပ်နဲ့ရောကုလသမဂ္ဂရဲ့ရန်ညားနဲ့ပါသက်ဆိုင်ခြင်းမရှိဘဲတီးခြားလှုပ်ဆောင်နေသူဖြစ်ပါတယ်။
ရန်ဟီလီကိုအခုလိုပြည်ဝင်ခွင့်ညှင်းပယ်လိုက်တဲ့အပေါ်ကုလသမဂ္ဂဘက်ကဘာများလှုပ်ဆောင်နိုင်တာရှိပါသလဲလို့မေးတဲ့အခါမှာတော့ဖာဟန်ဟတ်ကအခုလိုပြန်လည်ဖြေကြားခဲ့ပါတယ
် We want to make it very clear that it's the responsibility of governments to cooperate with the human rights mechanisms and beyond that of course we will let
ကုလသမဂ္ဂရဲ့လူခွင့်ဆိုင်ရာရန်ညားတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ဟာတိုင်းပြည်တည်တည်ရဲ့တာဝန်ဝတ္တရားဖြစ်တယ်ဆိုတာကိုကျွန်တော်ရှင်းရှင်းလင်းလင်းပြောကြားလိုပါတယ်အဲ့ဒါရဲ့နောက်ဆက်တွဲလှုပ်တင်တာတွေကတော့ဂျနီဗာမှာရှိတဲ့လူခွင့်ကောင်စီအပါအဝင်လူခွင့်ဆိုင်ရာဌာနကကျွန်တော်တို့ရဲ့လုပ်ဖို့ကိမ္မတ်တွေကဆုံးဖြတ်ပြီးတော့ဆောင်ရွက်ကြပါလိမ့်မယ်
။မြန်မာအစိုးရအနေနဲ့အခုချမှတ်လိုက်တဲ့ဆုံးဖြတ်ချက်ကိုပြန်ပြင်လိုက်မယ်လို့မျှော်လင့်ကြောင်းလဲကုလသမဂ္ဂအရာရှိတွေကပြောပါတယ်။မြန်မာအစိုးရရဲ့ပုတ်ထိုးနေ့ကဆုံးဖြတ်ချက်အပေါ်သူမအနေနဲ့ဝေခွဲရခက်ခဲပြီးစိတ်ပြည့်မိကြောင်းရန်ဟီလီကလည်းဒီဇင်ဘာလ20ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။သူမကိုပေးအပ်ထားတဲ့တာဝန်ဝတ္တရားတွေဆောင်ရွက်တဲ့နေရာမှာမြန်မာအစိုးရဘက်ကပူးပေါင်းဆောင်ရွက်ခြင်းမပြုဖို့အခုလိုဆုံးဖြတ်တာဟာရခိုင်ပြည်နယ်အတွင်းမှာနဲ့မြန်မ မြန်မာနိုင်ငံအတွင်းကတခြားနေရာတွေမှာဆိုးဝါးတဲ့အခြေအနေတွေဖြစ်ပေါ်နေတယ်လို့ယူဆစရာဖြစ်နေကြောင်းလဲမစ္စယန်ဟီလီရဲ့ကြေညာချက်ထက်မှာဖော်ပြထားပါတယ်ပြီးခဲ့တဲ့ဇူလိုင်လမြန်မာနိုင်ငံခီးစဉ်အပြီးလူအခွင့်အရေးကောင်စီကိုတင်သွင်းတဲ့သူမရဲ့အစီခံစာဟာဘက်လိုက်ပြီးမျှတမှုမရှိတဲ့အတွက်အခုလိုဆုံးဖြတ်ချက်ချခဲ့တာဖြစ်ကြောင်းမြန်မာအစိုးရကသူ့ကိုအကြောင်းကြားခဲ့တယ်လို့လည်းမစ္စယန်ဟီလီရဲ့ကြေညာချက်မှာဖော်ပြထားပါတယ်လူအခွင့်အရေးအထူးကိုယ်စားလှယ်မစ္စယန်ဟီလီကိုပြည်ဝင်ခွင့်မပေးဖို့မြန်မာအစိုးရရဲ့ဆုံးဖြတ်ချက်အပေါ်ဒေါသထွက်မိကြောင်း Amnesty International နိုင်ငံတကာလူကြီးချမ်းသာကွင်းအဖွဲ့ကြီးကလည်းကြေညာချက်ထုတ်ပြန်လိုက်ပါတယ်ဒါဟာလူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မြန်မာအာဏာပိုင်တွေအနေနဲ့နိုင်ငံတကာရဲ့စုံစမ်းစစ်ဆေးမှုကိုလက်မခံဖို့နှီးမျိုးစုံနဲ့ရှောင်ရှားမယ်ဆိုတာပြသလိုက်ခြင်းဖြစ်ကြောင်း Amnesty International အဖွဲ့ကအရှေ့တောင်အာရှနဲ့ Pacific ဒေသဆိုင်ရာညွှန်ကြားရေးမှူး James Gomez ကပြောပါတယ်နိုင်ငံအလိုက်ကုလသမဂ္ဂကရွေးချယ်ခန့်အပ်ထားတဲ့လူအခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်တွေဟာကုလသမဂ္ဂလူအခွင့်အရေးကောင်စီနဲ့အထွေထွေညီလာခံကိုနှစ်စဉ်အစည်းအခမ်းစာတင်သွင်းနိုင်ရေးအတွက်သူတို့တာဝန်ယူရတဲ့တိုင်းပြည်အသီးသီးကိုတနှစ်မှာနှစ်ကြိမ်သွားရောက်ပြီးလူခွင့်ရေးအခြေအနေတွေကိုလေ့လာကြရတာဖြစ်ပါတယ်။မစ္စယန်ဟီလီဟာ2014ခုနှစ်မှာမြန်မာနိုင်ငံဆိုင်ရာလူခွင့်ရေးကိုယ်စားလှယ်အဖြစ်စတင်တာဝန်ယူခဲ့တဲ့အချိန်ကစလို့မြန်မာနိုင်ငံကို6ကြိမ်ရောက်ရှိခဲ့ပြီးသူ့ရဲ့နောက်ဆုံးအစည်းအခမ်းစာမှာရိုဟင်ဂျာတွေအပေါ်စနစ်တကျလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့အကြောင်းတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကုဇော်ဝင်းလိုင်ပြောပြသွားတာပါ။တို့ရရှိမြတ်ခင်ဗျာ။ပြီးခဲ့တဲ့ရက်ပိုင်းအတွင်းရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော်ဒေသမှာတွေ့ရှိခဲ့တဲ့ရုပ်အလောင်းတွေနဲ့ပတ်သက်လို့လူညုံရေးတပ်တွေပတ်ဝန်းကျူးလွန်ခြင်းရှိမရှိစုံစမ်းစစ်ဆေးပေးဖို့အတွက်ဒုတိယဗိုလ်ချုပ်ကြီးအေဝင်ဦးဆောင်တဲ့မြန်မာတပ်မတော်စုံစမ်းစစ်ဆေးရေးအဖွဲ့ကိုတာဝန်ပေးလိုက်တဲ့အကြောင်းမနေ့ကတပ်မတော်ကနေသတင်းထုတ်ပြန်ခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခန့်နဲ့ပတ်သက်လို့လူမျိုးစုရှင်းလင်းဖယ်ရှားမှုဖြစ်မြန်မာစစ်တပ်ကကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆဲမှုတွေရှိနေချိန်မှာအခုလိုစစ်တပ်ကစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်မဲ့ပေါ်အယုံကြည်မရှိတဲ့အကြောင်းHRW လူခွင့်ရေးအဖွဲ့ကြီးကပြောကြားလိုက်ပါတယ်မန်အင်ဂျင်နယ်ကအပြည့်စုံကိုတင်ပြပေးပါလိမ့်မယ်ခင်ဗျာ
ရခိုင်ပြည်နယ်မောင်းတော်မြို့နယ်ကအင်းတင်းကျေးရွာမှာတနင်္လာနေ့ကရုပ်အလောင်း10လောင်းတူဖော်တွေ့ရှိခဲ့တဲ့ဖြစ်ရပ်ကိုစုံစမ်းဖို့အတွက်ကာကွယ်ရေးဦးစီးချုပ်ယုံကဒုဖို့ချုပ်ကြီးအေးဝင်းဦးဆောင်နဲ့အဖွဲ့ဝင်9ဦးပါတက်မတော်စုံစမ်းစစ်ဆေးရေးအဖွဲ့ဟာမနေ့ကနေပြည်တော်ကနေရခိုင်ပြည်နယ်ကိုထွက်ခွာသွားပါပြီဒုဖို့ချုပ်ကြီးအေးဝင်းဟာအရင်ကလည်းရခိုင်ပြည်နယ်အတွင်းလုံခြုံရေးတပ်ဖွဲ့ဝင်တွေလူခွင့်ရေးချိုးဖောက်မှုရှိမရှိစစ်ဆေးဖို့ဖေဖော်ဝါရီလကဖွဲ့စည်းလိုက်တဲ့တပ်မတော်စုံစမ်းစစ်ဆေးရေးအဖွဲ့ကိုဦးဆောင်ခဲ့သူဖြစ်ပါတယ်။ဒီအဖွဲ့ရဲ့စစ်ဆေးတွေ့ရှိချက်တွေအရတပ်မတော်ဟာဥပဒေနဲ့အညီဆောင်ရွက်ခဲ့ကြောင်းနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုရိုဟင်ဂျာအကြမ်းဖက်အဖွဲ့ကသာကျူးလွန်ခဲ့ကြောင်းအောက်တိုဘာလကထုတ်ပြန်တဲ့တပ်မတော်ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါကြောင့်လည်းအခုလိုစစ်တပ်ရဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့နိုင်ငံတကာအသိုင်းအဝိုင်းကယုံကြည်မှုမရှိကြောင်းနယူးယောက်ခြေဆိုင် HRW နိုင်ငံတကာလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ရဲ့အာရှရေးရာတာဝန်ခံ Brett Adams က VOA ကိုပြောပါတယ
် I fear that the military is going to say that the people killed were killed by ARSA
စစ်တပ်ကတော့သူတို့တတ်ထားတာဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေဒီလူတွေတတ်ခံခဲ့ရတာဟာ ARSA ရောညာအကြမ်းဖက်အဖွဲ့ရဲ့လက်ချက်ပဲလို့ပြောမှာကိုကျွန်တော်တွတ်ထားပြီးသားပါစစ်တပ်ရဲ့စုံစမ်းစစ်ဆေးမှုတွေကိုကျွန်တော်တို့ယုံကြည်မရှိပါဘူးအထူးသဖြင့်ဒီရုပ်လောင်းတွေတွေ့ရှိတဲ့သတင်းနဲ့ပတ်သက်ပြီးတော့လိုက်လံစုံစမ်းနေတဲ့ Reuters သတင်းနှစ်ယောက်ဖမ်းဆီးခံခဲ့ရတယ်လို့သူတို့ကိုဓာတ်ပုံနဲ့သတင်းချက်လက်တွေပေးခဲ့တဲ့ရွာကလူချို့လဲဖမ်းခံခဲ့ကြရပါတယ
်။ Reuters သတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးဟာရခိုင်ပြည်နယ်လုံခြုံရေးအခြေအနေတွေနဲ့ဆက်ဆက်ပြီးဒီဇင်ဘာလ12ရက်နေ့ကရန်ကုန်မြို့မှာအဖမ်းခံရပြီးတဲ့နောက်မောင်းတော်မြို့အင်းတင်းရွာမှာပညာရေးဝန်ထမ်း၄ဦးနဲ့အရက်သား2ဦးကိုဒီဇင်ဘာလ16ရက်နေ့ကရဲတပ်ဖွဲ့ကထပ်မံဖမ်းဆီးခဲ့ပါတယ်။ဒီရင်းသတင်းတချို့မှာတော့သူတို့အားလုံးဖမ်းဆီးခံရမှုတွေဟာဆက်ဆက်နေတယ်လို့ဖော်ပြခဲ့ပေမဲ့ VOA ကတော့တိကျအတည်ပြုနိုင်ခြင်းမရှိခဲ့ပါဘူး။အခုလိုသတင်းတောက်တွေဖမ်းဆီးခံရမှုအပါအဝင်မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကိုပြည်ရင်းလာခွင့်မပြုတဲ့မြန်မာအရက်သားအစိုးရရဲ့လှုပ်ရက်အပေါ်မှာလည်း HRW အနေနဲ့အတော်လေးစိတ်ပြက်မိတယ်လို့ Brett Adams ကဆိုပါတယ
်။ It now looks like with the arrest of the journalist authorized by the president who was appointed by him.
အခုချိန်လေးကိုကြည့်မယ်ဆိုလို့ရှိရင်သတင်းတောက်တွေဖန်ခံရတဲ့ကိစ္စမှာဒေါ်ဆန်းစုကြည်ခန့်အပ်ထားတဲ့သမရရဲ့ခွင့်ပြုချက်ပါဝင်ခဲ့တာနောက်ပြီးတော့မြန်မာနိုင်ငံကိုလာမဲ့ကုလသမဂ္ဂထူးကိုယ်စားလှယ်ရဲ့ဗီဇာကိုဒေါ်ဆန်းစုကြည်ဝန်ကြီးအဖြစ်တာဝန်ယူနေတဲ့နိုင်ငံရေးဝန်ကြီးဌာနကညှင်းပယ်လိုက်တာတွေကိုကြည့်မယ်ဆိုရင်ပြည်ထနာထဲမှာဒေါ်ဆန်းစုကြည်ကိုယ်တိုင်ပါဝင်ပတ်သက်နေတယ်လို့ဖြစ်နေပါတယ်
တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကတနင်္လာနေ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့ရခိုင်ပြည်နယ်မောင်းတော်မြို့နယ်အင်းတင်းကျေးရွာတုတ်တံမှာတပ်ဖြတ်မြုပ်နှံခံထားရတဲ့ဆိုသူတွေရဲ့ရုပ်အလောင်း၁၀လောင်းကိုဒီဇင်ဘာလ၁၈ရက်နေ့ကတူးဖော်ရရှိခဲ့ပြီးရုပ်အလောင်းတွေကိုတော့ဘယ်သူဘယ်ဝါတွေဆိုတာမသိရသေးတဲ့အကြောင်းနဲ့အဖြစ်မဲ့ပေါ်ပေါက်အောင်ဆက်လက်စုံစမ်းသွားမယ်လို့လည်းဖော်ပြထားပါတယ်။ဒါအပြင်အခုဖြစ်ရမှာလုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကပါဝင်ပတ်သက်မှုရှိရင်လည်းတရားဥပဒေနဲ့အညီအရေးယူမယ်လို့တက်မတော်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင
်။မိုင်းချင်းနိုင်ဖော်ပြတော့တာပါ။ရိုက်တာသတင်းဌာနကသတင်းတော်နှစ်ဦးဖမ်းဆီးခံထားရပြီးတဲ့တပတ်အကြာမှာမြန်မာနိုင်ငံသတင်းမီဒီယာကောင်စီကနေဖမ်းဆီးခံထားရတဲ့သတင်းတော်နှစ်ဦးကိစ္စနဲ့ပတ်သက်ပြီးတော့သတင်းမီဒီယာဥပဒေပေါင်းအတွင်းဖြေရှင်းခွင့်ရရင်ဖြေရှင်းပေးလို့တဲ့အကြောင်းဒီကနေ့ရန်ကုန်မှာသတင်းစာရှင်းလင်းပွဲပြုလုပ်ပြီးတော့သဘောထားထုတ်ပြန်လိုက်ပါတယ်။မြန်မာသတင်းမီဒီယာသမားတွေကတော့မြန်မာသတင်းမီဒီယာကောင်စီရဲ့သဘောထားထုတ်ပြန်ချက်ဟာအားရစရာမရှိဘူးလို့ဝေဖန်နေကြပါတယ်။သတင်းအပြည့်စုံကို VOA မြန်မာပိုင်းရဲ့သတင်းတော်မန်းမြင့်မြန်ခိုင်ကတင်ပြပေးပါလိမ့်မယ်ခင
်ဗျာမြမပြည်အခြေစိုက်ရိုက်တာသတင်းဌာနကသတင်းတော်နှစ်ဦးဖမ်းဆီးခံထားရတဲ့ကိစ္စနဲ့ပတ်သက်ပြီးသတင်းမီဒီယာဥပဒေပေါင်းအတွင်းဖြေရှင်းပေးဖို့ဆန္ဒရှိကြောင်းမြမနိုင်ငံသတင်းမီဒီယာကောင်စီကဒီကနေ့ရန်ကုန်မှာသတင်းစာရှင်းလင်းပွဲလုပ်ပြီးသဘောထားထုတ်ပြန်ပြောဆိုလိုက်ပါတယ်ဒါပေမဲ့လည်းသတင်းမီဒီယာဥပဒေအရပဲဖြေရှင်းဆောင်ရွက်ဖို့အစိုးရကိုတေချာတိုက်တွန်းပြောဆိုတာမျိုးတော့မရှိပါဘူးရိုက်တာသတင်းဌာနကသတင်းတော်နှစ်ဦးဖမ်းဆီးခံရတဲ့ကိစ္စကြောင်းနိုင်ငံတကာမျက်နှာစာမှာတိုင်းပြည်ရဲ့ပုံရိပ်ထိခိုက်တာကြောင့်သတင်းမီဒီယာကောင်စီရဲ့လှုပ်ဆောင်ချက်ဟာအသင့်တော်ဆုံးဖြစ်မယ်ဆိုတာယုံကြည်တယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီဒုတိယဥက္ကဋ္ဌဦးအောင်လာထွန်းကပြောပါတယ
်။နံပါတ်1အချက်ကတော့ဒီအမှုကိုကျွန်တော်ကဖြစ်နိုင်မယ်ဆိုရင်သတင်းမီဒီယာဥပဒေအရဖြည့်ရှင်းဆောင်ရွက်လိုပါတယ်၊ညှိနှိုင်းပေးလိုပါတယ်။နံပါတ်2ကတော့တကယ်လို့ဒီသတင်းသမားနှစ်ယောက်ကိုယုံတင်မယ်ဆိုရင်ကျွန်တော်ကယုံတော်မှာဒီ expert witness တို့ခေါ်တာပေါ့ကျွန်ကျင်သူမြန်သက်စီအဖြစ်ပါဝင်ကြပါတယ်ပါဝင်ခင်းပေးပါဖြစ်နိုင်မယ်ဆိုရင်နံပါတ်3ကတော့သူတို့ယုံတင်ခင်းမယ်ဆိုရင်ကျွန်တော်ကဒီသူတို့ကိုဥပဒေပိုင်းဆိုင်ရာအထောက်ပံ့တွေပေးကြပါတယ်အကူအညီတွေပေးကြတယ်ဥပမာရှင်းနေရှင်းရငှားတာတော့ပါတယ်အဲ့ဒီသုံးချက်ပါလို့ခင်ဗျာဒီကနောက်တစ်ခုကကျွန်တော်ထောက်ပြတော့တယ်ဘာလို့ဆိုတော့ဒီကျွန်တော်ရဲ့တင်ပြချက်ဟာလက်ရှိအချိန်မှာကျွန်တော်တို့နိုင်ငံဟာကျွန်တော်တို့နိုင်ငံရဲ့ပုံရိပ်ဟာနိုင်ငံတကာအဆိုင်ဝိုင်းကြမှာတော်တော်ကိုစိုးစိုးဝါထိခိုက်နေပါတယ်ဘလောက်ဒီဖြစ်နိုင်ပြောလို့ရလဲဆိုကျွန်တော်တို့နိုင်ငံရဲ့ဒီ sovereignty ပေါ့နော်အချုပ်အခြာအာဏာကိုတော့မှချင်းချောက်နိုင်တဲ့အလားအလာရှိတယ်အဲ့ဒီအနေထားမှာကျွန်တော်တို့ခုလုတ်လိုက်တာဟာဒီသုံးခုဟာအကောင်းဆုံးအနေထားဖြစ်စေပါလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ
် writer သတင်းဌာနကသတင်းတော်နှစ်ဦးဖမ်းဆီးထိန်းသိမ်းခံထားရပြီးတပတ်အကြာမှာမြန်မာနိုင်ငံသတင်းမီဒီယာအကောင်စီကသဘောထားထုတ်ပြန်လိုက်တာဖြစ်ပြီးဖမ်းဆီးခံထားရတဲ့သတင်းတော်နှစ်ဦးကိုတရားရုံးတင်စစ်ဆေးမယ်ဆိုရင်လည်းသတင်းမီဒီယာအကောင်စီအနေနဲ့ expert witnessကျွမ်းကျင်အသည့်သက်တွေအနေနဲ့ဆောင်ရွက်ပေးလို့သလိုဥပဒေရေးရအကူအညီလိုအပ်ရင်လည်းပေးသွားမယ်လို့မြန်မာသတင်းမီဒီယာအကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြထားတာပါမြန်မာသတင်းမီဒီယာသမားတွေဘက်ကတော့မြန်မာနိုင်ငံသတင်းမီဒီယာအကောင်စီရဲ့သဘောထားထုတ်ပြန်ချက်ဟာအားရစရာမရှိဘူးလို့ဝေဖန်နေကြတာပါသတင်းမီဒီယာအကောင်စီတစ်ခုအနေနဲ့ဖမ်းဆီးခံထားရတဲ့သတင်းတောက်တွေကိုအမြန်ဆုံးပြန်လွတ်ပေးဖို့တောင်းဆိုမယ်လို့မျှော်လင့်ထားပေမဲ့ဖြစ်မလာတဲ့အပေါ်စိတ်ပြတ်မိတယ်လို့မြန်မာသတင်းသမားများကာကွယ်ရေးကော်မတီရဲ့ဦးဆောင်ကော်မတီဝင်ကိုတော်လွန်ဆောင်ထက်ကပြောပါလေ
ကျွန်တော်တို့သတင်းသမားနှစ်ယောက်ကတရားခဏနေမဟုတ်ဘူးအပြစ်ကျူးလွန်ထားတဲ့လူမျိုးမဟုတ်ဘူးအဲ့ဒါတော့ကြောင့်မလို့ကျွန်တော်တို့ကအပြစ်မရှိဘူးချက်ချင်းလောက်ရမယ်ဆိုပြီးတော့တောင်းဆိုမယ်လို့ကျွန်တော်မျှော်လင့်နေတာပါအဲ့တော့ကျွန်တော်တို့မြန်မာသတင်းသမားကာကွယ်ရေးကော်မတီကတောင်းဆိုထားရှိတယ်ဒီသတင်းသမားတွေကိုချွင်းချက်မရှိချက်ချင်းလောက်ရမယ်ဆိုကျွန်တော်ဒီသတင်းသမားတွေတပုံတွေမဟုတ်ဘူးတရှူတွေမဟုတ်ဘူးနိုင်ငံတော်ဖျက်ဆီးရတဲ့တွေမဟုတ်ဘူးသူတို့သတင်းလုံးလုံးရင်းနဲ့ဒါအစိုးရကသူတို့ကိုထိခိုက်နိုင်တဲ့လို့ယူဆပြီးတော့သူတို့ဒါဆွဲတာလို့ကျွန်တော်တို့ကယူဆတယ်အဲ့တော့ကျွန်တော်ပြောနိုင်တာကျွန်တော်တို့ဒီမှာဖြစ်မရှိဘူးဒါကြောင့်မို့ကျွန်တော်တို့ကတော့ချက်ချင်းလွတ်ပြီးဖို့အများအားပြောထားရှိတယ်ဒါပေမဲ့ဒီနေ့ဆိုင်ရင်းပေါင်းစီကဟိုထုတ်ပြန်ချက်သုံးခုပေါ့နော်အဲ့ဒါသူတို့ဖန်စီနေတဲ့တမျိုးကိစ္စကိုဖြည့်မီဒီယာဥပဒေအရဖြည့်ရှင်းဝင်ပေးလင်ဖြည့်ရှင်းပေးမှုဆိုတော့ဖြည့်ရှင်းမှုပေးမှာဖြည့်ရှင်းပေးမှာလားပေါ့နော်အဲ့ဒါလည်းဒီမိကုန်းထုတ်ဆရာပေါ့ကျွန်တော်တို့ဒါဖြည့်ရှင်းဝင်ပေးစရာမလို့ကိုယ်လူကအပြစ်မရှိဘူးဆိုတာသိလို့ရှိရင်ကိုကလွတ်ပေးလို့ပြောမှာပေါ့ဟုတ်တယ်ဒါအခုတော့အဲ့လိုမျိုးဖြစ်တဲ့အတွက်ကြောင့်မို့အာတော်တော်ကြီးကိုစိတ်ပြတ်ဖို့ကောင်းတယ
်ဖန်စီခံထားရတဲ့ရိုက်တာသတင်းဌာနကသတင်းတောင်းနှုတ်ဦးဖြစ်တဲ့ကိုသက်ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးဦးခေါ်ကိုမိုးအောင်တို့ကိုဒီကနေ့အချိန်ထိမိသားစုနဲ့ရောရှေ့နေပါတွေ့ခွင့်မရသေးသလိုဘယ်မှာထိမ့်သိမ်းထားတယ်ဆိုတာမသိရတာမို့ဖန်စီခံသတင်းတောင်းနှုတ်ဦးရဲ့လုံခြုံရေးနဲ့ပတ်သက်လို့သတင်းမီဒီယာအဖွဲ့အစည်းတွေအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကစိုးရိမ်နေကြတာပါသတင်းတပတ်ကြားတဲ့အထိဖမ်းဆီးခံထားရတဲ့သတင်းတောင်နှစ်ဦးရဲ့အခြေအနေကိုမသိရတာမို့ မြန်မာဂျာနယ်လစ်ကွန်ရက်ကတော့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ထံဒီကနေ့ဒီဇင်ဘာ20ရက်နေ့မှာအကြောင်းကြားစာပေးပို့ထားပါတယ်။ကိုလိုနီခေတ်ကတည်းကပြဋ္ဌာန်းထားတဲ့မြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်ဥပဒေပုံမှန်3အရနိုင်ငံတော်လုံခြုံရေးနဲ့အကျိုးစီးပွားကိုထိခိုက်စေဖို့ရည်ရွယ်ပြီးတရားမဝင်သတင်းရယူရဲဆိုတဲ့ဆွဆွဲချက်နဲ့အမှုဖွင့်ဖမ်းဆီးခံထားရတဲ့ရိုက်တာသတင်းတောင်တို့ကိုအ мян ဆုံးပြန်လွတ်ပေးဖို့ကုလသမဂ္ဂအမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကတောင်းဆိုနေကြတာလည်းဖြစ်ပါရဲ့ရှင်
။ဒါကတော့ဗိုလ်ထူးနေ့ကရန်ကုန်မှာပြုလုပ်ခဲ့တဲ့မြန်မာသတင်းမီဒီယာကောင်စီရဲ့သတင်းစာရှင်းလင်းပွဲအကြောင်းမမြင်မြင်ခိုင်တင်ပြသွားတာဖြစ်ပါတယ်။ VOA မြန်မာပိုင်းကကြာသပတေးနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့အတန်လွှင့်နေပါတယ်ခင်ဗျာ။အခုတော့ဆောင်းရာသီခရစ်စမတ်အခုချိုကာလရောက်တိုင်းထုတ်လွှင့်ပေးနေကြ VOA ဝိုင်းတော်သားတွေရဲ့တီးတချင်းလက်ဆောင်ကိုနားဆင်ဖို့အချိန်ရောက်ပါပြီ။ကြော်ရွှင်ကြပါစေခင်ဗျာ။The spirit's up, we're here tonight, and that's enough. Simply having a wonderful Christmas time. Simply having a wonderful Christmas time. The party's on, the feeling's here, that only comes this time of year. Simply having a wonderful Christmas time. Simply having a wonderful Christmas time. The choir of children sing their song. Ding dong, ding dong, ding dong, ding. We're simply having a wonderful Christmas time. Simply having a wonderful Christmas time. The word is out about the town. So lift a glass. Christmas အလာရဲ့အခါသမျက်မှာအားလုံးပျော်ရွှင်ချမ်းမြေ့ကြပါစေခင်ဗျာ VOE American အတန်ရဲ့ကြာသပတေးနေ့မနေ့ဖက်စီစဉ်နေကိုမနေ့9နာရီအထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ
် VOE မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာတူတာရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ဂျာတာပနီနေမနက်ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40လို့အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ငံရေးအစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောင်းနှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာမြန်မာအရေးသုံးသပ်ချက်စတဲ့အပတ်စဉ်ကဏ္ဍတွေနဲ့အတူ
စာရေးတယ်ဆိုတာတခြားလူတစ်ဖက်သားနားလေအောင်ရေးရတာမို့လို့ပါအဲဒီတော့အဲလိုရေးသားတဲ့အခါမှာ
ဒါကတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်တဲ့ခါမှာအပြည့်စုံကိုကြားကြရမှာပါအခုတော့အရင်ဆုံးကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောင်းနှုတ်ချက်ကိုမူလအပေါ်မပြတ်တင်ပြပေးပါမယ် Nation Online ရဲ့အတွင်းမြင်ကဏ္ဍမှာရေးသားထားတဲ့ဆောင်းပါးကိုအရင်ဆုံးတင်ပြပေးပါမယ်တစ်ချိန်လုံးကဒီမိုကရေစီအတွက်အားထားရာကမ္ဘာကြီးရဲ့မျှော်လင့်ချက်ဖြစ်တဲ့မြန်မာခေါင်းဆောင်ဟာအခုတော့လူမျိုးစုလိုက်ရှင်းလင်းမှုတွေလူသားမဆန်တဲ့ဖိနှိပ်မှုတွေကိုကြီးကျက်စီမံသူဖြစ်နေပြီဆိုပြီးတော့ဆောင်းပါးကိုအစချီရေးသားထားပါတယ်မြန်မာနိုင်ငံကနိုဘယ်ညီညာရေးဆုရှင်တခါတုန်းကဒီမိုကရေစီရဲ့မီးရှို့တဆောင်ဒေါအောင်ဆန်းစုကြည်ဟာလူတွေရဲ့အခြေခံလူခွင့်ရေးတွေကိုအကာအကွယ်မပေးနိုင်တဲ့အကာအကွယ်မပေးတဲ့နိုင်ငံခေါင်းဆောင်တစ်ယောက်ဖြစ်နေပြီလားဆိုပြီးတော့လည်းမေးခွန်းထုတ်ထားပါတယ်တကဘာလုံးကဒေါသထွက်ကြရတဲ့နောက်ဆုံးဖိနှိပ်မှုကတော့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာဖြစ်ပွားခဲ့တာပါအဲ့ဒါကတော့ရိုဟင်ဂျာဒုက္ခသည်တွေကြုံတွေ့နေကြရတဲ့ဒုက္ခခက်ခဲတွေကိုဖော်ထုတ်တင်ပြဖို့ကြိုးစားကြတဲ့ရိုက်တာသတင်းဌာနအတွက်လှုပ်လှုပ်ပေးနေသူမြန်မာနိုင်ငံသားသတင်းတောင်နှစ်ယောက်ကိုဖမ်းဆီးလိုက်တာပဲဖြစ်ပါတယ်။ဒီသတင်းတောင်နှစ်ယောက်ကိုရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေတွေနဲ့ပတ်သက်တဲ့သတင်းအချက်လက်တွေလုံခြုံရေးတပ်ဖွဲ့နဲ့တပ်ဆိုင်နဲ့အရေးကြီးတဲ့လုံခြုံရေးစာရွက်စာတမ်းအထောက်အထားတွေကိုတရားမဝင်သတင်းရယူခဲ့တဲ့ဆိုပြီးတော့1923ခုနှစ်နိုင်ငံတော်အစိုးရလျှို့ဝှက်ချက်ဥပဒေနဲ့စွပ်စွဲထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသဟာရိုဟင်ညာတွေနေထိုင်တဲ့အရပ်ဖြစ်ပြီးအစိုးရကလူမျိုးစုလိုက်ရှင်းလင်းမှုတွေလှုပ်ဆောင်နေတယ်ဆိုတဲ့ဒေသဖြစ်ပြီးဒီသတင်းတောက်တွေဟာအစိုးရရဲ့လူညိုရေးနဲ့ဆိုင်တဲ့စီရေးသတင်းအချက်အလက်တွေစုဆောင်းခဲ့ပုံရပါတယ်။သူတို့ဟာထောင်နှံ14နှစ်ထိကြာခံနိုင်ပွဲရှိနေပါတယ်။သူတို့ကိုသတင်းပေးခဲ့တဲ့လူညိုရေးအရာရှိနှစ်ယောက်ကိုလည်းကိုလိုနီခေတ်ကဥပဒေနဲ့အရေးယူထားတယ်လို့ဆိုပါတယ်။ကြည့်ရတာကတော့အစိုးရဟာရခိုင်ပြည်နယ်အတွင်းမှာဘာတွေဖြစ်နေတယ်လဲဆိုတဲ့သတင်းမှန်တွေကိုကဘာကိုတိအောင်လှုပ်ပေးတဲ့လှုပ်ရက်ပေါ်အလွန်မင်းစိတ်ဆိုးမှန်ဆိုးဖြစ်နေပုံရတယ်လို့យေတာထားပါတယ်။ရိုဟင်ညာတွေကိုအစိုးရကဖိနှိပ်တိုက်ခိုက်နေတယ်ဆိုတာကိုကုလသမဂ္ဂကတော့အမေရိကန်အစိုးရကပါလက်ခံထားပြီးဖြစ်ပါတယ်။ဩဂုတ်လနောက်ပိုင်းကဆလို့6သိန်းခွဲကျော်အရေးအတွက်ရှိတဲ့ရိုဟင်ညာတွေဟာအသက်အန္တရာယ်စိုးရိမ်ကြတဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြပါတယ်။ဒေါ်ဆန်းစုကြည်ရဲ့အစိုးရဟာနိုင်ငံတကာကိုရင်ဆိုင်မှုတွန့်ဆုံနေပါတယ်အကူအညီပေးသူတွေနိုင်ငံသားသတင်းတောက်တွေစုံစမ်းစစ်ဆေးသူတွေကိုဝင်ရောက်ခွင့်မပြုပါဘူး2016ခုနှစ်ဒေါအောင်ဆန်းစုကြည်ရဲ့အစိုးရအာဏာရလာပြီးတဲ့နောက်ပိုင်းအခြေအနေတွေကပိုဆိုးလာခဲ့တယ်လို့လူခွင့်ရေးသမားတွေကပြောကြပါတယ်စစ်တပ်ရဲ့ချင်းချောက်မှုတွေရောပါသွားတယ်ဆိုပေမဲ့အတည်ပြုမှုနဲ့အေးအေးယူတာတွေပိုးပြီးတော့များလာခဲ့ပါတယ်မွတ်စလင်တွေအပေါ်အမုန်းပွားမှုတွေမိလောင်ရာလေပစ်နေတဲ့အစိုးရဖုံးတော်ကြီးဝိရတုအကြောင်းရေးသားမှုနဲ့မြန်မာနောင်းသတင်းအေဂျင်စီရဲ့အက်ဒီတာကိုဆွေဝင်းကိုဇူလိုင်လထဲမှာတရားစွဲခဲ့ပါတယ်။နေပြည်တော်ကလွှတ်တော်ကိုဒရုန်းနဲ့ဓာတ်ပုံရိုက်မှုနဲ့စင်ကာပူနဲ့မလေးရှားကသတင်းတောက်တွေကိုအောက်တိုဘာလမှာဖမ်းဆီးပြီးတော့ထောင်နှစ်လချမှတ်ခဲ့ပါတယ်။အခုလဲလူဟင်းညာအကြီးမှာကဘာကြီးကဒေါအောင်ဆန်းစုကြည်ပေါ်ဗဝင်မကျဖြစ်နေကြပါပြီ။သူမဟာလွတ်လပ်မှုနဲ့အမှန်တရားကိုပြောဆိုဖို့အမြဲတမ်းပြောလာခဲ့သူဖြစ်ပါတယ်။သတင်းတောက်တွေကိုပြန်လွှတ်ပေးပြီးတော့ရခိုင်ဒေသညီညာရေးအတွက်သူတို့ရဲ့အလို့ကိုသူတို့လုတ်ကင်ဝင်ပြူပါစသဖြင့်ရေးသားထားပါတယ်ဆက်လက်ပြီးတော့တင်ပြပေးချင်တာကတော့ရခိုင်ပြည်နယ်အတွင်းလူမှုစီးပွားရေးအခြေအနေတွေပုံမကောင်းမွန်လာစေဖို့အတွက်အိန္ဒိယနဲ့မြန်မာနိုင်ငံတို့ကြားသဘောတူညီမှုစာချုပ်လွှာလက်မှတ်ရေးထိုးခဲ့ကြတဲ့အကြောင်း DR Chowdhury က The Economic Times မှာရေးသားထားတဲ့အဆောင်မှဖြစ်ပါတယ်အစိုးရနှစ်ခုကြားပထမအဦးဆုံးချုပ်ဆိုတဲ့နားလည်မှုစာချုပ်လွှာအရလူမှုစီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့ရခိုင်ပြည်နယ်အတွင်းကလူမှုဘဝတွေတိုးတက်စေရေးအတွက်ပူးပေါင်းလှုပ်ဆောင်ကြဖို့ဖြစ်ပါတယ်။ အဲ့ဒီထဲမှာပညာရေး၊ကျန်းမာရေး၊စိုက်ပျိုးရေး၊ဒေတာရင်းဖွံ့ဖြိုးရေး၊အငွေစားလန္ဒရာတွေတိဆောက်မှုနဲ့ပြုပြင်ထိန်းသိမ်းရေးအသေးစားလျှက်စစ်တပ်အားထုတ်လုပ်မှုစီမံကိန်းအိမ်တွင်းဆက်မှုလက်မှုထုတ်လုပ်မှုရဲတင်နန်းကြောင်းဆေးရုံတိဆောက်ရေးတဘာဝပတ်ဝန်းကျင်နဲ့ရှီဟောင်းအမွေနှစ်ထိန်းသိမ်းရေးအစရှိဓာတ်တွေကိုဆောင်ရွက်ဖို့ပါဝင်နေစသဖြင့်ရည်တာထားပါတယ်ခင်ဗျာ
တနစ်တွင်မြန်မာနိုင်ငံကြီးမှာညဉ့်ညံရေးဖွံ့ဖြိုးဆိုင်ရာခက်ခဲတွေကဲဆန်းချက်တွေရင်ဆိုင်ခဲ့ကြရသလိုပဲရခိုင်မြောက်ပိုင်းကရ ेंजर အရေးကိစ္စလိုမျိုးကြီးမားတဲ့စင်ခေါ်ချက်တွေပါကြုံခဲ့ရပါတယ်ဒီပေါ်တုံ့ပြန်မှုတွေမှာဝေဖန်ပြစ်တင်မှုတွေရောချီးကျူးထောက်ခံမှုတွေပါရရှိခဲ့တဲ့မြန်မာအစိုးရရဲ့တနစ်တွင်ဆောင်ရွက်ချက်တွေပေါ်မှာသုံးသပ်လိုပါတယ်အထူးသဖြင့်တော့ဒီ2018ခုနှစ်အတွင်းမြန်မာဒီမိုကရေစီရေးဟာရှေ့တိုးလာသလားနောက်ဆုတ်သွားသလားတက်နေသလားသရရှင်တွေရဲ့ထင်မြင်ယူဆချက်တွေကိုလည်းသိလိုပါတယ်အခုစနေနေ့ညဒဲလီလိုက်အစီအစဉ်မှာမြမဒီမိုကရေစီတနှစ်တာသုံးသက်ချက်ကိုဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလို့တဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကွန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ့်သရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
တရားလီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံတိုက်တွန်းပါရစေခင်ဗျာအခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြရပါတော့မယ်မနက်ခင်းတိုင်းနားဆင်နေကြအမေရိကန် EDN 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာပ
ါဒီနေ့မြန်မာတွေတင်ပြမယ် EDN အသုံးကတော့
Hit the ground running
ဖြစ်ပါတယ်စာလုံးပေါင်းက HIT hit T ရရိုက်တာ THE the GROUND ground the ground ကတော့မြေကြီး RUNNING running ကတော့ပြေးတာကိုဆိုလိုပါတယ်စကပိုက်ခုလုံးရဲ့ဓာတ်ရိုက်ဒီဘက်ကတော့မြေကြီးကိုထိပြီးပြေးတာပေါ့ရှင် EDM ဆိုရဲ့ the white ဒီဘက်ကတော့လုပ်ငန်းခွင်မှာစပြီးအလုပ်လုပ်တာနေ့တင်ပြမနေရတော့ဘဲတံပြီးတခါတည်းအလုတ်မှာစသုံးနိုင်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်လူတူဟာခြေချပြီးဟေးဆိုတာနဲ့စံတဝါဝါမလုတ်နေရဘဲလမ်းတောင်မလျှောက်တော့ဘဲပြေးတောင်ပြစ်တတ်တဲ့လူမျိုးဆိုလို့ရှိရင်ဘလောက်တောင်အလုတ်ရှင်တူအနေနဲ့အသုံးတည့်မလဲဆိုတာတော့ရှင်များစဉ်းစားပဲကြည့်နိုင်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် We need someone who can hit the ground running a personwho needs no training
ကျွန်တော်တို့လူတာကလုပ်ငန်းခွင်မှာအစကတည်းကအစွမ်းစနဲ့အသုံးတည့်တဲ့လူမျိုးဖြစ်ပါတယ်သင်တန်းတွေဘာတွေပေးဖို့မလိုမဲ့လူစားမျိုးပေါ့လို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ရအောင
် We need someone who can hit the ground running a person who needs no training
အစွမ်းစရှိတဲ့အသုံးတည့်မဲ့လူမျိုးဆိုရင်ဘယ်လိုလုပ်ကိုင်နိုင်စွမ်းရှိတယ်လို့ပြောမလဲ
Hit the ground running
လို့ပြောရမှာဖြစ်ပါတယ်။အဲ့ဒါကတော့ဒီကနေ့မိနစ်တွေတင်ပြခဲ့တဲ့ EDM အသုံးပဲဖြစ်ပါတယ
်။ဒေါ်လာလာတန်စီစဉ်တက်တဲ့ American Indian တို့ English စာသင်ခန်းစာကိုနားဆင်ကြရတာပါ။အခုတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးပါတော့မယ်။အရင်ဆုံးမြမအရေးသုံးသက်ချက်ကိုတင်ဆက်ပေးပါမယ်။အခုတင်ဆက်မဲ့ဦးကျော်စန်းသားရဲ့မြမအရေးသုံးသက်ချက်အစီအစဉ်မှာတော့ဝိုင်းရင်သတင်းစာဆရာကြီးဗတ်တလစ်နာနဲ့Scroll Media တို့ရခိုင်မြောက်ပိုင်းအရေးဆက်သွယ်မေးမြန်းခန်းဒုတိယပိုင်းဖြစ်ပါတယ်ဒီရိုဟင်ဂျာပြဿနာအပေါ်ဒေါအောင်ဆန်းစုကြည်ဘာလုပ်နိုင်တယ်လဲဘာလုပ်တင်တယ်လဲဒီပြဿနာဟာဒေတာရင်းမှာဘလို့ရိုက်ခတ်နိုင်တယ်လဲပြည်လည်နိုင်တဲ့အလားအလာရောရှိရလားစတာတွေကိုမေးမြန်းဖြေဆိုထားပါတယ်ဦးကျော်စန်းသားကပြန်ဆိုပြီးတော့ကိုညံဝဲအောင်နဲ့အတူတင်ဆက်ထားပါတယ်နားဆင်ပါခင်ဗျာ
RSC အဖွဲ့ဟာမြန်မာနိုင်ငံထဲကတခြားသောတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဘယ်လိုများကွာခြားမှုရှိပါသလဲ
။တခြားတိုင်းရင်းသားသဘုံအဖွဲ့တွေကအနည်းအများဆိုသလိုတမယိုးကျစစ်တပ်ပုံစံနဲ့လှုပ်ရှားကြပါတယ်။ယူနီဖောင်းတွေရှိတယ်၊ရာဒူးအဆင့်တွေသတ်မှတ်ထားကြတယ်၊တပ်ခွဲ၊တပ်ရင်း၊တပ်မစတာတွေဖွဲ့စည်းထားကြတယ်။မောင်းမြန်တနက်ဒါမှမဟုတ်စစ်တပ်တွေလည်းကင်ကြပါတယ်။အာစာရဲ့နီလန်းတွေကဒါနဲ့တိတ်ကွဲလွဲပါတယ်။2016အောက်တိုဘာမှာတိုက်ခဲ့တာရောအခုဩဂုတ်လမှာတိုက်ခဲ့တာရောတခြားတိုင်းသားသဘုံတွေနဲ့ပုံစံချင်းသိပ်ကွဲပါတယ်သူတို့ကရွာသားတွေကိုယာနဲ့ချီစီယုံပြီးတော့ပြစ်မှတ်တွေကိုဝိုင်းနေအမှန်တကယ်ရှိတဲ့အင်အားထက်ပိုပြီးတော့ များတယ်ဆိုတာပြတဲ့သဘောပဲသူတို့မှလက်နဲ့သိမ့်မရှိဘူးဓာရီလှန်နေတဲ့အများစုကသူတို့နီးကတော့ဒီနီပေါ်တို့အိန္ဒိယအလယ်ပိုင်းကမော်ဝါဒီအုပ်စုတွေနဲ့ဆင်တူပါတယ်မြန်မာပြည်တွေကတခြားတိုင်းရင်းသားအုပ်စုတွေနဲ့မတူပါဘူးခင်ဗ
ျသူတို့မှအင်အားဘလောက်လောက်ရှိတယ်လို့ခန့်မှန်းပါတယ
်ကျွန်တော်အတိအကျတော့မသိပါဘူးဩဂုတ်လ25မတိုင်ခင်ကတော့900 600လောက်အမေရိကန်တွေဘင်္ဂလားဒေ့ရှ်ကမှတင်နန်းတွေတက်ပြီးတော့တင်နန်းဆရာတွေအားလုံးကလည်းအာဖဂန်စစ်သားဟောင်းတွေတင်နန်းဆရာတွေ150လောက်မှအားလုံးကနိုင်ငံခြားသားအများစုကဒီဘင်္ဂလားဒေ့ရှ်နိုင်ငံသားတွေတိုက်ခိုက်ရေးသမားတွေတဲကတချို့ဆိုရင်ပါကစ္စတန်နဲ့အင်ဒိုနီးရှားနောက်ပြီးတော့ဥဇ်ဘက်စကစ္စတန်ကလည်းတင်းရောက်ပါတယ်သူတို့ကိုသူတို့မလေးလို့ပြောတဲ့သူတွေလည်းပါတယ်မလေးရှားလားထိုင်းတောင်ပိုင်းကလားဆိုတော့ကျွန်တော်သေချာမသိပါဘူ
းဆိုတော့ဒီလူတစုဟာရခိုင်ကမဟုတ်ဘူးဆိုရင်ရခိုင်ပြည်နယ်လွတ်လပ်ရေးအတွက်ဘာကြောင့်လာပြီးတိုက်နေကြသလဲ
တခြားအဆင့်တွေမှာဒေသတွင်းကလူတွေကိုထဲသွင်းခန့်အပ်ထားပါတယ်ဒီလိုပါဝင်လာတဲ့လူတွေဟာနှင်းနဲ့ချီပြီးဆက်ဆံပြုမှုခံလာရတဲ့ပုံစံတွေကိုခံမြင်းဒေါသထွက်နေတဲ့လူငယ်တွေပါဒါပေမဲ့ပါကစ္စတန်သားတွေဥဇ်ဘက်တွေမလေးတွေဘာလို့ပါလာစရာရှိသလဲတကယ်တော့အဲ့ဒီလူတွေကဂျေဟတ်ဘာသာရေးစစ်ပွဲဖြစ်အောင်လုပ်နေကြတာပ
ါဆိုတော့ဒီလူတွေဟာဒေသတွင်းကသူတို့ကိုသူတို့ရိုဟင်ဂျာလို့ဆိုသူတွေထောက်ခံမှုကိုဘလောက်ရတယ်ခင်ဗျာရရောရပါသလ
ားသိမရပါဘူးအများကြီးကွဲနေကြတယ်ထင်ပါတယ်ဩဂုတ်25တိုက်ခိုက်မှုအတွက်အာဆာအဖွဲ့အပြစ်တင်ခံရပါတယ်ဘာကြောက်တိုက်တာလဲဘာကြောက်သွားဆတာလဲလို့အပြစ်တင်ခံရပါတယ်အာဆာအဖွဲ့ရဲ့တိုက်ခိုက်မှုဟာအချိန်ကြိုက်တွက်ချက်ပြီးလုပ်တယ်ဆိုတာသိထားရပါလိမ့်မယ်ကိုဖီအာနန်ကော်မရှင်အစီရင်ခံစာထွက်လာပြီးနိုင်ရီပိုင်းအတွင်းမှာတိုက်တာပါတကယ်တမ်းတော့ဒီအစီရင်ခံစာဟာမြန်မာအစိုးရကိုဝေဖန်ထားတာပါဒီတိုက်ခိုက်မှုကြောင့်အဲ့ဒီအစီရင်ခံစာလုံးဝမှိမ့်မိန်သွားပါတယ်ဒါတိုက်ဆိုင်မှုလုံးဝမဟုတ်ပါဘူးသူတို့ကစီရေးရလှုပ်ရှားဖို့ပိုလိုချင်နေတာပါဒါကြောင့်တစ်ဖက်မှာစစ်တပ်ကိုသွားဆရကောင်းလားဆိုပြီးလူတို့ကအပြစ်တင်နေချင်းတခြားတစ်ဖက်မှာသူတို့မျှော်လင့်တဲ့အတိုင်းဒေါသထွက်နေတဲ့လူငယ်အများအပြားသူတို့ဘက်ကိုဝင်လာကြပါတယ
်အနောက်တိုင်းမီဒီယာတွေကဒီပြဿနာအပေါ်ဒေါအောင်ဆန်းစုကြည်ရဲ့ကင်တွယ်မှုကိုအထုတလဲဝေဖန်ကြပါတယ်ဘာတိဘာပြောချင်ပါသလဲ
2015မှာတရားမျှတတဲ့ရွေးကောက်ပွဲလုပ်ခဲ့ပေမဲ့အရေးကြီးတဲ့ဝန်ကြီးဌာန3ခုကိုကင်ထားတဲ့စစ်တပ်ကနိုင်ငံကိုအဓိကမောင်းနှင်နေတာပါဖြစ်နေပြက်နေတာတွေကိုကြည့်ရင်ဒေါအောင်ဆန်းစုကြည်နဲ့လုံးဝကင်းလွတ်နေပါတယ်ဒါကြောင့်သူ့အနေနဲ့ဘယ်သူ့ကိုမှပြက်ပြက်သားသားအမိန့်မပေးနိုင်ပါဘူးစစ်တပ်ဟာကာကွယ်ဦးစီးချုပ်ရဲ့အမိန့်ကိုသာနာခံပါတယ်ရွေးကောက်ခံခေါင်းဆောင်တွေရဲ့အမိန့်ကိုမနာခံပါဘူးသူဟာတတိထားရှောင်လန်းနေရပါတယ်သူဟာရိုဟင်ဂျာတွေအတွက်ပြောလာမယ်ဆိုပါစို့ဗျာအဲ့ဒီအခါမှာသူ့နိုင်ငံရေးကိုသူတက်လိုက်သလိုဖြစ်မှာပါသူ့ရဲ့မဲဆန္ဒရှင်အများအပြားဒီပြဿနာမှာဘယ်လိုရပ်တည်ကြရလဲဆိုတာသိရှင်းပါတယ်သဘောထားတင်မာတဲ့ရခိုင်အမျိုးသားပါတီ ANP ကိုထောက်ခံမှုပြသလိုက်ရင်အနောက်တိုင်းသတင်းလောကကအပြင်းထန်ဝေဖန်လိုက်မယ်။သူဘာမှမလုပ်ပဲနေရင်လဲအခုကြုံနေရတယ်လို့ဝေဖန်ခံရမှာပဲ။ဒါဟာသူ့အတွက်အင်မတန်သိမ်မွေ့ပြီးအတင်းဆောင်လုံးဝမခံနိုင်တဲ့အခြေအနေမျိုးပါ။ဒေါ်ဆန်းစုကြည်အနေနဲ့လုတ်ခဲသင့်ရဲ့သားနဲ့မလုတ်ခဲတာကတော့ရခိုင်ပြည်နယ်မြို့တော်စစ်တွေကိုတွားရောက်ပြီးတော့ဒီရွေးကောက်ခံနိုင်ငံရေးသမားတချို့ကိုတွေ့သင့်တဲ့ကိစ္စပါ။ရခိုင်မျိုးသားပါတီခေါင်းဆောင်ကိုမကြိုက်လို့သူလုံးမှမဟုတ်ပါဘူး။ဒါပေမဲ့ရခိုင်မှာအယက်သားတွေရဲ့အခန်းကဏ္ဍလည်းရှိနေတယ်ဆိုတော့အတိမတ်ပြုပြသဖို့လိုအပ်ပါတယ်။ဘာမှပြောနေစရာမလိုပါဘူးဗျာ။စေယုံတစ်ခုကိုသွားကြည့်တာမျိုးလူမှုအတိုင်းဝိုင်းအားလုံးကလူတွေနဲ့တွေ့ဆုံတာမျိုးတွေလုပ်ခဲ့ခြင်းအဖြစ်ပေါင်းကျင်းလို့တဲ့အယက်သားတွေရဲ့အခန်းကဏ္ဍကိုချဲ့တွင်ပေးနိုင်မှာဖြစ်ပါတယ
်။ဒီခိုင်ရေးကိုတုံ့ပြန်တဲ့နေရာမှာအိန္ဒိယနိုင်ငံဟာအနောက်တိုင်းဒီမိုကရေစီနိုင်ငံအများစုနဲ့မတူပဲအတိအလင်းရှုတ်ချတာလည်းမတွေ့ရပါဘူး။ဒီလိုလောက်တာအိန္ဒိယအစိုးရအတွက်မှန်ကန်တဲ့လောက်ရလို့ထင်ပါသလ
ားဒါမှန်နေမှားတယ်ဆိုတာကျွန်တော်ပြောရမယ့်ကိစ္စမဟုတ်ပါဘူးဒါပေမဲ့မြန်မာအတွက်အရေးကြီးဆုံးအိန္ဒိချင်းနှစ်နိုင်ငံဖြစ်တဲ့တရုတ်နဲ့အိန္ဒိယတို့ဟာအနောက်နိုင်ငံတွေလိုရှုံချတာမျိုးမလုပ်ကြပါဘူးဒါဟာမဟာဗျူဟာအရေးကြောက်ဆိုတာထင်ရှားပါတယ်မြန်မာဟာတရုတ်အဖို့အိန္ဒိယသမုဒ္ဒရာထွက်ပေါက်အတွက်အရေးကြီးပါတယ်အိန္ဒိယအဖို့ဆိုရင်လည်းအရှိတောင်အာရှစီတွားရာတကားပေါက်လည်းဖြစ်နေပါတယ
်အိန္ဒိယအစိုးရဟာရိုဟင်ဂျာဒုက္ခသည်တွေနဲ့ပတ်သက်ပြီးတင်းမာတဲ့ရပ်တည်မှုကိုမကြာခင်ကပြသခဲ့ပါတယ်ရိုဟင်ဂျာတွေဟာလုံခြုံရေးချင်းချောက်မှုတရတောင်ဖြစ်နိုင်တယ်လို့ဆိုထားပါတယ်ဒါကဘယ်လိုပြောချင်ပါသလဲ
လုံခြုံရေးစိုးရိမ်မှုတွေကြောင့်ဒီလိုရပ်တည်တာဖြစ်ကောင်းဖြစ်ပါလိမ့်မယ်လုံလုံစင်မှာတော့စိုးရိမ်လောက်တဲ့အထောက်အထားတွေမတွေ့ရသေးပါဘူး ဆိုတော့တကယ်မရှိသေးပါဘူးဒါပေမဲ့ဘင်္ဂလားဒေ့ရှ်မှာဒုက္ခတွေက၈သိန်းလောက်ရှိနေတာပါသူတို့ဘယ်ဟိုသွားမှလဲဘင်္ဂလားဒေ့ရှ်မှာလူဦးရေငကူကမှပိုပြီးတော့ပြုတ်သိမ့်နေတာလူနေကျဲတဲ့နေရာဆိုလို့ရှာရှာပပတနေရာပဲရှိပါတယ်စစ်တကောင်တောင်နှန်းဒေသဖြစ်ပါတယ်ကျွန်တော်ရရှိတဲ့အချက်လက်တွေမှန်မယ်ဆိုရင်ပေါ့လေအဲ့ဒီဒေသမှာရှိနေတဲ့ဗုဒ္ဓဘာသာဝင်ချက်မာတွေနဲ့မာမာတွေအထူးစိုးရိမ်နေကြမှာပ
ါဒီပြဿနာဟာတောင်အာရှဒေသကိုဘယ်လိုရက်ခတ်နိုင်တယ်ထင်ပါသလဲဘာတယ
်ပြောဖို့တော့နည်းနည်းစောပါသေးတယ်ရုတ်တရက်ပဲအဲ့ဒီဒေသတွင်မှာဒုက္ခတွေကြီးများပြားလာတာပါအစိုးရအစ္စလာမ်အုပ်စုတွေကဒီအခြေအနေကိုအခွင့်ကောင်းယူဖို့ကြီးနေကြတယ်ဆိုတာလူတိုင်းသိပါတယ်အင်ဒိုနီးရှားဘင်္ဂလားဒေ့ရှ်နဲ့ပါကစ္စတန်ကအုပ်စုတွေဟာအဲ့ဒီတွေကသူတို့အတွက်တပ်သားအသစ်ရှာနေကြပါတယ်စစ်သွေးကြတုံ့ပြန်မှုဖြစ်လာရင်တော့ဒေသတွင်းတိတ်ဆိုးရွားတဲ့အကျိုးဆက်တွေဖြစ်လာနိုင်မှာပါဘင်္ဂလားဒေ့ရှ်မှာမကြခင်ရွေးကောက်ပွဲကျင်းပဖို့လည်းရှိနေတယ်ဆိုတော့ထက်တွေ့ရပါလိမ့်မယ်တစ်ချိန်လုံးကဘင်္ဂလားဒေ့ရှ်ဟာမြန်မာစစ်တပ်နဲ့လက်တွဲပြီးရိုဟင်ဂျာတပုန်တွေကိုတိုက်ခိုက်ဖို့ကမ်းလှမ်းခဲ့ဘူးပါတယ်ရိုဟင်ဂျာဒုက္ခသည်တွေကိုလက်မခံဘူးလို့တောင်ငင်းဆန်ခဲ့ဘူးတာရှိပါတယ်ဒါပေမဲ့ပြဿနာကတိတ်ကြီးထွားလာတော့ဝန်ကြီးချုပ်ရှိခ်ဟာစီနာနဲ့အဝါမီအဖွဲ့ချုပ်အစိုးရကရက်တီချက်ပြောင်းသွားပါတယ်ဘာသာရေးအယူသီးအခြေခံဝါဒီဂျမာအီအစ္စလာမီတွေဒီအခြေအနေကိုအမျက်ထုတ်မဲ့အရေးကိုဟန်တားနိုင်ဖို့အတွက်ပြောင်းသွားတာပါတကယ်လို့ရိုဟင်ဂျာတောင်းချမ်းသူတွေနဲ့နှီးစပ်တယ်လို့သိကြတဲ့ဂျမာတွေရဲ့ထောက်ခံမှုနဲ့ဘင်္ဂလားဒေ့ရှ်အမျိုးသားဝါဒီ BNA ကသာအနိုင်ရလာရင်တော့ဒီလုံခြုံရေးအတွက်အထူးစိုးရိမ်စရာဖြစ်လာပါလိမ့်မယ်။ဒါကြောင့်လဲရှိတ်ခါစီနာအနေနဲ့ဒုက္ခသည်တွေဘက်ကရက်တီပါတယ်ဆိုတဲ့အကြောင်းအပူတပြင်းပြသခြင်းနေတာဖြစ်ပါတယ
်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားမကြခင်ကရရှိခဲ့တဲ့ဒုက္ခသည်ပြန်ပူရေးသဘောတူညီချက်ကိုဘယ်လိုသဘောရပါသလဲ
။အဲ့ဒါကတော့ရုပ်ပြပါဗျာ။ဘာမှဖြစ်လာမှာမဟုတ်ပါဘူး။ပထမတစ်ချက်ကစီစီရေးလုံးမှာပါဒီလူအများအပြားမှာဘယ်အထောက်ထားမှမရှိပါဘူးနောက်တစ်ချက်ကတော့သူတို့ရောပြန်သွားကျင်ကြရဲ့လားဆိုတာပဲစစ်တပ်ကရဲဆက်လှုပ်လှုပ်လိုက်တာကဘယ်တော့မှပြန်မလာကျင်အောင်လှုပ်လိုက်တဲ့သဘောလို့ကျွန်တော်ထင်ပါတယ်နောက်ပြီးသူတို့ဘယ်ဟိုပြန်လာမှလဲသူတို့အိမ်တွေကမီးလောင်သွားခဲ့ပြီလေ
ဒီပြဿနာမကြခင်ပြည်လည်းမဲ့အလားအလာကိုမြင်ပါသလားဗျာ
ဒါတော့ဖြေဖို့တိတ်ခက်ခဲပါတယ်ရိုးရိုးသားသားပြောရရင်ကျွန်တော်မဖြေနိုင်ပါဘူးသူတို့ဘင်္ဂလားဒေ့ရှ်မှာနေနိုင်မလားဆိုတော့နေနိုင်ပါတယ်ဒါပေမဲ့သူတို့ဟာစစ်တကောင်းတောင်တန်းဒေသအတွက်ပြဿနာဖြစ်နေပါတယ်ဆိုရင်တတိယနိုင်ငံတစ်ခုကိုသွားကြမလားဘယ်သူရောသူတို့ကိုလက်ခံမှာလဲ
တော်ရရှင်ခင်ဗျဗတ်လစ်နာဟာအခုခါပိတ်သိမ်းသွားပြီဖြစ်တဲ့ Far Eastern Economic Review သတင်းမဂ္ဂဇင်းရဲ့မြန်မာရေးရာသတင်းထောက်ဖြစ်ပြီးအသက်20နှစ်အရွယ်1989ခုနှစ်မှာမြန်မာနိုင်ငံကိုပထမဦးဆုံးအကြိမ်သွားရောက်ခဲ့ပါတယ်။အဲ့ဒီချိန်ကစပြီး1962က2010အထိကာလရှည်ကြာစွာစစ်တပ်ကြီးစိုးအုပ်ချုပ်မှုဖြစ်ရပ်တွေကိုနှစ်ပေါင်း30လုံးလုံးရေးသားတင်ပြခဲ့ပါတယ်။သူရဲ့ရေးသားမှုတွေကြောင့်1982မှာမြန်မာအစိုးရကသူ့ကိုပြည်ဝင်ခွင့်ပိတ်ပင်လိုက်ပါတယ်။ဒါပေမဲ့သူဟာအဲ့လိုပိတ်ပင်မှုကိုဖီဆန်ပြီးတော့အိန္ဒိယနယ်မြေနာဂတောင်တန်းဒေသတစ်ဆင့်မြန်မာနိုင်ငံတဲကိုသူ့ရဲ့ဇနီးတွေဆိုင်းနှောင်းနဲ့အတူဝင်ရောက်ခဲ့ပါတယ်။ဆိုင်းနှောင်းဟာမြန်မာနိုင်ငံသူရှမ်းမျိုးသမီးတူဖြစ်ပါတယ်။အဲ့ဒီအချိန်ကသူဟာသူ့ရဲ့သမီးငယ်ကိုမွေးဖွားပြီးခါစားဖြစ်ပါတယ်။သူတို့ဟာရှမ်းပြည်နယ်ကချင်းပြည်နယ်တွေမှာဆက်ဆစ်လာခန့်ကြမ်းမြင့်ပြီးတဲ့နောက်ဆုံးမှာတရုတ်ပြည်ဘက်ကိုရောက်ရှိသွားခဲ့ရပါတယ်။ဒီခီးဟာကြမ်းတမ်းလှတဲ့အပြင်လူမျိုးစုလက်နက်ကိုင်မျိုးစုံတို့နယ်မြေတွေလည်းဖြစ်ပါတယ်။အဲ့ဒီခီးစဉ်ရဲ့ရလကတော့Land of Jade, a journey from India through northern Burma to China. Chao Sing Mie, Myan Pi Myaw Pain Go Phyat Pi, India Ma Thi Tayut Thwa Khyi Swe Sao Be Phyat Par. Di Sao Ha Myanmar Tai Yin Da In A Su Dwe Ne Paripakha Rye Go Thae Thae Win Win A Cha Song Yee Da Tha Dae Sao Lo Mhat Yu Khan Ya Dae Sao Phyat Par. Sweden Lu Myo Thadin Da Sia Bertil Lindner Ha A Sit Daw A Sha Ya Naingan Yee Sao Paw Myaw Mya Sao Go Le Yee Da Kae Tu Phyat Par. A Khu Tin Pya Kae Dae Interview Ha ကျွန်တော်မင်းများနဲ့အင်တာဗျူးမဟုတ်ဘဲကျွန်တော်ကဘာသာပြန်ဆိုတင်ပြခြင်းသာဖြစ်ကြောင်းပြောကြားလိုပါတယ်ခင်ဗျာကျေးဇူးတင်ပါတယ
်ဥကြောစန္ဒာစီစဉ်တင်ဆက်တဲ့မြမအကြီးတုံသက်ချက်ကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့နောက်ထပ်ပတ်စဉ်ဖြစ်တဲ့သူယုံကြည်ရာစီစဉ်ကိုတင်ဆက်ပေးပါမယ်ဖူးဘရိတ်ပညာတင်ဆုနဲ့အမေရိကန်နိုင်ငံမှာအင်္ဂလိပ်စာသင်ကြားရေးဆိုင်ရာမဟာဘွဲ့ယူခဲ့တဲ့ဆရာဦးနိုင်ထွန်းလင်းဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြမှာပါမတ်မိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
သ
ကျွန်တော်ပြောချင်တာကတော့ကျွန်တော်တို့မြန်မာနိုင်ငံမှာရှိနေတဲ့မြန်မာစာပေတင်ကြားမှုနဲ့ပတ်သက်ပြီးပြောချင်ပါတယ်။စာပေတင်ကြားမှုဆိုတဲ့အပိုင်းမှာတော့ကျွန်တော်အရေးသားတင်ကြားမှုကိုပြောချင်တာပါ။အဲဒီတော့အရေးသားတင်ကြားမှုဆိုတာကျွန်တော်ဒီမှာပြောချင်တဲ့အကြောင်းအရာဆိုင်စာကုန်းရေးတဲ့အပိုင်းကိုပြောတာပါ။အမေရိကန်ပြည်ထောင်စုပါဝင်ဖွံ့ဖြိုးပြီးနိုင်ငံတချို့မှာစာရေးတာသူတို့ရဲ့စာရေးစာကုန်းဆိုတဲ့အဆေးတစ်ခုလည်းမဟုတ်ပါဘူး။တခြားမျိုးစာတွေလည်းရေးရပါတယ်အဲ့ဒီလိုရေးသားတဲ့အခါမှာတရားထက်တဲ့တပုတ်ရေးတာမျိုးမဟုတ်ပါဘူးပထမရက်မှာဆရာကခေါင်းစဉ်ပေးကျောင်းသူကျောင်းသားတွေကစဉ်းစားလို့ရတဲ့အချက်လက်တွေကိုချရေးအဲ့ဒါကတစ်ချိန်အဲ့ဒါပြီးတော့အဲ့ဒီရေးထားတဲ့အကြောင်းအရာသူတို့အင်္ဂလိပ်လို brainstorming ခေါ်တာပေါ့နော်မိမိတွေးခေါ်လို့ရရမြစဉ်းစားလို့ရရမြချထားတဲ့အချက်တွေကိုစာကြောင်းဖြစ်ရေးတယ်အဲ့လိုမျိုးရေးတဲ့အခါမှာမိမိတို့ចောင်းသားတွေချင်းချင်းဖတ်ပြီးတော့စစ်ပေးရပါတယ်။ဘာလို့လဲဆိုတော့စာရေးတယ်ဆိုတာတခြားလူတစ်ဖက်သားနားလည်အောင်ရေးရတာမဟုတ်လို့ပါ။အဲဒီတော့အဲလိုရေးသားတဲ့အခါမှာတစ်ဖက်လူနားလည်တယ်ဆိုလို့မိမိရွယ်ချက်ကောင်းမြောက်တယ်လို့ယူဆရမှာပေါ့နော်။အဲလိုအနေထားဖြစ်တဲ့အတွက်တခြားလူဘောပေါအောင်ရေးတဲ့အခါမှာပညာရေးကသူတို့ရဲ့ပညာရေးကအရေးသားဟာမိမိပြည်သက်အတွက်ရေးတယ်ဆိုတဲ့အကြောင်းတရားကိုဒါပေါင်းမြောက်အောင်ရေးနိုင်တဲ့အခါမှာဒါသိပြီးတဲ့ចောင်းသားကိုလည်းအမှတ်ပေးပါတယ်သူတို့အကျိုးចောင်းသိရင်သိတယ်လို့အသိခံတဲ့သူလည်းအမှတ်ပေးပါတယ်အဲဒီလိုလုပ်တဲ့တွဲမိမိစာကလည်းတခြားသူဖတ်ဖို့ဆိုတဲ့အကြောင်းတရားကိုပေါင်းမြောက်သွားပါတယ်အဲ့တော့ဒီလိုနေရာမှာကတော့ဆရာကပဲစစ်ဆရာကပဲအမှတ်ပေးဆရာပဲဖတ်ဆိုတဲ့အပိုင်းမဟုတ်တော့ပါဘူးအဲဒီတော့မိမိရေးထားတဲ့စာကိုသူများနားလည်မလဲသိရတယ်အဲ့ဒီမှာမိမိမှာလည်းပြီးတစ်ခုရှိသွားမယ်အဲ့တခုကြံသွားတယ်ကျွန်တော်ပြောဖို့ကြံသွားတာကမိမိစာရေးမဲ့အကြောင်းအရာနဲ့ပတ်သက်လို့လေသူတွေကနာလုံးကြပါသေးတယ်အဲ့လိုသူတွေကနာလုံးတဲ့အခါမှာလည်းပဲအပြင်ပစာပေတွေကိုအထိုက်ရောက်ဖတ်အတွက်သူတို့မှာစာပေရေးသားပိုင်းမှာလည်းဒါတိုးတက်လာပါတယ်စာပေဖတ်ရှုတဲ့အပိုင်းဒါခုနကအချက်လက်တွေစုဆောင်းတဲ့အပိုင်းမှာလည်းပဲတိုးတက်လာပါတယ်အဲ့လိုသင်ကြားမှုမျိုးတွေဟာမြန်မာနိုင်ငံမှာလိုအပ်နေပါတယ်။အဲ့လိုမျိုးသင်ကြားမှသာလျှင်ကျောင်းသားတွေလည်းဒါခုနပြောသလိုအဖတ်စွမ်းရောအရေးစွမ်းရောတက်လာမှာဖြစ်ပါတယ်။အဲ့ဒီလိုရေးရကြမယ်ဆိုလို့ရှိရင်သူတို့ကြပြားတွေဖတ်တယ်၊သကပြီတွေဖတ်တယ်၊တုံးကြံမှုအရေးသားတွေပေါ့ဖတ်ပြီးဘယ်လိုခံစားရလဲ၊ဖတ်ပြီးတော့ဘာပုံစံတွေရလဲဆိုတာကသူတို့ရဲ့ဒီအရေးစွမ်းရင်လည်းအများကြီးသက်ဆိုင်နေပါတယ်။အဲ့ဒီတော့ဟိုဖတ်စာစာအုပ်တော်မဖတ်ဘူးပဲနဲ့မှတ်စုပဲဆိုနေကံပြီးကြက်ပြီးတော့ရေးဖို့မကြိုးစားတဲ့အနေအထားမျိုးကနေကျွန်တော်တို့သူတို့ဓာရီကိုရေးမယ်ဒီလိုမျိုးသင်ကြားမယ်ဆိုလို့ရှိရင်တော့သူတို့ရဲ့အရေးသားအပိုင်းစာပေဖတ်ရှုမှုအပိုင်းစာပေမြန်နှုန်းမှုအပိုင်းတွေမှာလည်းအများကြီးတိုးတက်ဖြစ်ထွန်းလာနိုင်မယ်လို့ကျွန်တော်ယုံကြည်ကြောင်းဒီကနေပြီးတော့ကျွန်တော်ပြောကြားလိုပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပေးဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။ဒါကတော့အမေရိကန်နိုင်ငံမှာအင်္ဂလိပ်စာသင်ကြားရေးဆိုင်ရာမဟာဘွဲ့ယူခဲ့တဲ့ဆရာဦးနိုင်ထွန်းလင်းရဲ့ယုံကြည်ရာကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။သောရရှင်များခင်ဗျာ။ ICE အစွန်းရောက်တပ်ဖွဲ့တွေနဲ့၃နှစ်ကြာအပြင်းထန်တိုက်ပွဲဖြစ်ပွားခဲ့ပြီးနောက်အီရတ်အချုပ်အခြာအာဏာပိုင်နယ်မြေအလုံးဟာ ICE တွေရဲ့ထိန်းချုပ်မှုအောက်ကနေလွတ်မြောက်လာခဲ့ပြီလို့အီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အာဘာဒီကကြေညာလိုက်ပါတယ်။ဒီလိုအီရတ်ဝန်ကြီးချုပ်အာဘာဒီရဲ့ဥဆောင်မှုကိုလည်းအမေရိကန်ပြည်ထောင်စုကချီးကျူးကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူဟေးတန်နူဝတ်ကပြောပါတယ်။တစက်တည်းမှာအီရတ်ပြည်သူတွေကိုရောအီရတ်လုံခြုံရေးတပ်ဖွဲ့တွေနဲ့ IS တွေကိုတိုက်ရင်အသက်ပေးသွားကြတဲ့သူရဲကောင်းတွေကိုပါချီးကျူးဂုဏ်ပြုကြောင်းပြောပါတယ်။အီရတ်ရဲ့အခုလိုကြေညာချက်ဟာအီရတ်နိုင်ငံတည်းကာလီဖိတ်နိုင်ငံဒူတောင်ဖို့ကြိုးပမ်းခဲ့တဲ့ IS တွေနောက်ဆုံးရပ်တည်နေနိုင်ခွင့်အနေအထားကိုပြသရာရောက်နေတယ်လို့ IS တွေရက်ဆက်ကြမ်းကြုတ်စွာထိန်းချုပ်ထားမှုအောက်ကနေပြည်သူတွေလွတ်မြောက်လာတဲ့အခြေအနေကိုလည်းရည်ညွှန်းရာရောက်နေပါတယ်။အီရတ်ရဲ့လွတ်မြောက်မှုဆိုတာဟာအီရတ်နိုင်ငံတည်းအကြမ်းဖက်မှုတိုက်ဖြတ်ရေးတွေ IS တွေကိုတိုက်ထုတ်တဲ့လုပ်ငန်းတွေပြီးဆုံးသွားပြီလို့မဆိုလို့ကြောင်း မစ်နူဝတ်ကတတိပေးလိုက်ပါတယ်အမေရိကန်အနေနဲ့ IS တွေကိုချိန်မုံရေးကမ္ဘာလုံးဆိုင်ရာညွန်ပေါင်းအဖွဲ့တွေနဲ့အတူအီရတ်လုံခြုံရေးတပ်တွေကိုတင်နန်းပေးတာအကြံဉာဏ်ပေးတာလက်နက်ပစ္စည်းထောက်ပံ့တာတွေဆက်လုပ်သွားမှာပါ IS သွေးကြောအုပ်စုတွေခေါင်းပြန်မထောင်းနိုင်အောင်အစိုးရအယူဝါဒတွေကိုတတိရှိရှိစောင့်ကြည့်သွားဖို့နဲ့အကြမ်းအကြမ်းဖက်အုပ်စုတွေရဲ့အရေးပါတဲ့ချိန်ချောက်မှုတွေကိုလည်းတတိထားကြဖို့သူမကတိုက်တွန်းလိုက်ပါတယ်။အီရတ်နိုင်ငံထဲနေမြေသိမ်းပိုက်ခဲ့တဲ့ကာလတချောင်လုံး IS တွေကရိုင်းစိုင်းတဲ့အပြုမှုတွေ၊ခေါင်းဖြတ်တာတွေ၊ကားစင်တင်အဆုံးစီရင်တာတွေလုပ်ပြခဲ့ပြီးမျိုးရင်းပိမိတွေရဲ့အပြစ်မဲ့ပြည်သူတွေကိုလူသားတိုင်းသပွဲအသုံးချခဲ့သလိုရိုင်းနဲ့နှင်းပန်းတာတွေကိုလည်းစံပြအနေနဲ့လုပ်ပြခဲ့တာပါ။ဒါတွေအပြင်ဆေးရုံတွေ၊ဗလီတွေ၊စာတင်ကြောင်းတွေကိုလက်နဲ့တူလောင်ယုံနဲ့လက်လုံလက်နဲ့ဆက်ယုံအဖြစ်သုံးချခဲ့ပါတယ်။စေအတွင်းတည်ကြည်မှုအပြင် IS တွေကြောင့်အီရတ်ပြည်သူတွေဟာမကြုံဘူးလောက်အောင်နေအိမ်တွေကိုစွန့်ခွာထွက်ပြေးခဲ့ရပြီးအခြေခံလမ်းပန်းအဆောက်အုံအမြောက်အများလဲ IS တို့ကဖျက်ဆီးခဲ့တာပါ။2014ကစလို့အမေရိကန်ပြည်ထောင်စုအနေနဲ့လူသားချင်းစာနာမှုအကူအညီဒေါ်လာ 1.8 ဘီလီယံထောက်ပံ့ခဲ့သလိုအီရတ်နိုင်ငံတည်ငြိမ်ရေးအတွက်ဒေါ်လာ265သန်းပေးဖို့တာဝန်ယူခဲ့ပါတယ် IS တွေခြံထားခဲ့တဲ့မပေါက်ကွဲသေးတဲ့မြေမြုပ်မိုင်းနဲ့လက်လုပ်ဖောက်ခွဲရေးပစ္စည်းတွေဖယ်ရှားရှင်းလင်းရေးလုပ်ငန်းသုံးဖို့အတွက်နဲ့ဘယ်အရက်ဒေသမှာပေါက်ကွဲနိုင်တဲ့ပစ္စည်းတွေရှိနေတယ်လဲဆိုတာအီရတ်ပြည်သူတွေကိုအတိပေးရေးလုပ်ငန်းစဉ်အတွက်ဒေါ်လာ112သန်းကူညီခဲ့ပါတယ်ဒီလုပ်ငန်းစဉ်တွေကအိုးအိမ်ဆွန့်ခွာသွားကြတဲ့အီရတ်ပြည်သူ 1.8 သန်းလုံခြုံစိတ်ကြစွာအိမ်ပြန်လာနိုင်စေရေးအတွက်အထောက်အကူဖြစ်စေမှာဖြစ်ပါတယ်။အမေရိကန်ရဲ့အကြေအနေတွေအတိုင်းဆက်လုပ်သွားမှာပါ။အမေရိကန်ဟာအီရတ်အစိုးရအီရတ်ပြည်သူတွေနဲ့အတူရပ်တည်ရင်သူတို့ရဲ့အသက်အိုးအိမ်တွေကို IS တွေရဲ့လက်ထဲကနေပြန်ရယူနိုင်ဖို့လှုံ့ဆော်သွားမှာပါလို့ Miss Nuwa ကပြောကြားကြောက်ပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင်။
အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အာဘော်မဟုတ်ဘူးဆိုတာကိုထပ်မံပြီးတော့အတိပေးပါရစေခင်ဗျာ VOA အမေရိကန်အသံရဲ့ကြာသပတေးနေ့မနေ့ဖက်အခုထုတ်လွှင့်နေတဲ့တနားရီစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီအထိပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့မနေ့ခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကုစုံဝင်းလိုင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုရဲ့အခွန်စနစ်ပြုပြင်ပြောင်းလဲရေးဥပဒေကိုလွတ်တော်နေရာစလုံးကမဲခွဲဆုံးဖြတ်လိုက်ပြီးဖြစ်တာကြောင့်သမ္မတဒေါ်နယ်ထရမ့်နဲ့ရီပက်ဘလီကန်လွတ်တော်အမတ်တွေအောင်ပွဲခံနေကြပါပြီ။ဒါဟာသမ္မတထရမ့်အနေနဲ့ပထမဆုံးကြီးမားတဲ့အောင်မြင်မှုရရှိလိုက်တာလည်းဖြစ်ပါတယ်။ဒီဥပဒေမူကြောင်းကိုသမ္မတထရမ့်ကခရစ်စမတ်မတိုင်ခင်လက်မှတ်ထိုးမယ်လို့ပြောထားတာကြောင့်သူ့လက်မှတ်ထိုးပြီးရင်တော့ဥပဒေအဖြစ်အတည်ဖြစ်လာတော့မှာပါ။မြန်မာအစိုးရကသူ့ကိုပြည်ဝင်ခွင့်ပေးဖို့ညှဉ်းဆန်းလိုက်ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးစုံစမ်းစစ်ဆေးမှုမစ္စယန်ဟီလီကဗရုနီမှာပြောပါတယ်မြန်မာနိုင်ငံတွင်းကလူ့အခွင့်အရေးအခြေအနေကိုစုံစမ်းဖို့အတွက်မစ္စယန်ဟီလီဟာလာမယ့်ဇန်နဝါရီလအတွင်းမြန်မာနိုင်ငံကိုတွားရောက်ဖို့ရှိနေတာပါဒါပေမဲ့ဒီခေတ်စဉ်အတွက်သူမကိုပြည်ဝင်ခွင့်မပေးတဲ့အပြင်ပူးပေါင်းဆောင်ရွက်မှုပါပြုလုပ်မှာမဟုတ်ကြောင်းမြန်မာအစိုးရကဗုဒ္ဓဟူးနေ့မှာပြောကြားလိုက်ပါတယ်ထင်းထင်းခံထားရတဲ့ရိုက်တာသတင်းတောက်နှစ်ဦးကိုရဲဘက်ကစစ်ဆေးနေတာပြည်စုံလူနီးပါးဖြစ်နေပြီးမကြခင်သူတို့အမှုကိုရုံးတင်စစ်ဆေးနေတော့မှဖြစ်ကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကပြောပါတယ်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုဖမ်းဆီးထားတာသတင်းတပတ်ကျော်ရှိလာပြီဖြစ်ပြီးသူတို့ကိုရဲအရာရှိတွေကရန်ကုန်မြို့အပြင်ကစားတောက်တိုင်စခုမှာညကြစားဖို့ချင်းဆိုတဲ့အတွက်တွားခဲ့ကြပြီးတဲ့နောက်မှာပြန်ရောက်မလာတော့ပဲဖမ်းဆီးခံရတာပါရခိုင်ပြည်နယ်မြောက်ပိုင်းမှာအခြေအနေတွေပုံမှန်ဖြစ်စေဖို့နဲ့ဒေတာရင်းဖွံ့ဖြိုးတိုးတက်လာရေးအတွက်ပူးပေါင်းဆောင်ရွက်ဖို့အိန္ဒိယနဲ့မြန်မာနိုင်ငံကြားနားလည်မှုစာချုပ်လာကိုပုံထိုးနေ့ကလက်မှတ်ရေးထိုးခဲ့ကြပါတယ်။အိန္ဒိယနိုင်ငံကြားရေးအတွင်းဝန်နဲ့မြန်မာလူကယ်ပြန်ဒုတိယဝန်ကြီးဦးအောင်ဆိုးတို့နေပြီးတော့မှလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ
်။ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကုစုံဝင်းလိုင်ကြီးညာသွားတယ်ပါတော့။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမိုင်းအင်ဂျင်နီယာဖြစ်ပြီးတော့အတမဲဆိုင်ရာအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ် VOA ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်ကမ္ဘာအနှံ့ကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ဆံမိုးပြီပါ
This program has come to you from the Voice of America, Washington.